Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တရှင်များရှင် VOA American တိုင်းရဲ့2018ခုနှစ်ဇူလိုင်လ30ရက်တနင်္လာနေ့ညဘက် VOA မြန်မာဘာသာအစီအစဉ်တွေကို American တီအောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ16.25နဲ့လိုင်းလမီတာ190လို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသိအောင်ကတာဝန်တင်ဆက်သွားမှာပါရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့သမရဟောင်းရောဘတ်မူဂါဘေးမပါတဲ့တမရရွက်ကောက်ပွဲဇင်ဘာဝေနိုင်ငံမှာကျင်းပနေပါတယ်ရွက်ကောက်ပွဲရလဒ်ကိုလက်မခံမှုကမ္ဘောဒီးယားအတိုက်ခံတွေကနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်နိုင်ငံတကာကအထင်ကရပုဂ္ဂိုလ်တွေပါဝင်တဲ့ရခိုင်အရေးစုံစမ်းစစ်ဆေးရေးကော်မရှင်ကိုမြန်မာဆွေရကဒီကနေ့ဖွဲ့စည်းလိုက်ပါပြီဒီလိုထူးခြားတဲ့သတင်းတွေကိုတော့မအီတန်စင်နဲ့အတူတင်ပြပေးတော့မှာခင်ဗျ
ဟုတ်ကဲ့ပါရှင်။ဒီညပိုင်းထုတ်လွှင့်ပေးမယ့်ထိတ်တန့်ရောက်သတင်းမှာတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရချိုးဖောက်မှုတွေအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုမြန်မာသမ္မတရုံးကဒီကနေ့ဖွဲ့စည်းပေးလိုက်ပါတယ်
။ကျွန်တော်ကတော့ကျွန်တော်တို့ကလုပ်ထိုက်ခဲ့တဲ့အလုပ်တွေအကုန်လုံးလုပ်နေရတယ်။နောက်အစိုးရအနေနဲ့နိုင်ငံအတွက်ကိုကောင်းတဲ့ကြေးကိုအစားနဲ့ရူးရူးသားသားပေါ့နော်။ရူးရူးသားသားနဲ့
UEHRD ရခိုင်ပြည်နယ်လူသားချင်းဆိုင်ရာအကူအညီပေးရေးကော်မတီဒုဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးပြောသွားတာပါ။အပြေဆုံးကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီကြောင့်နဲ့တူနားဆင်ရမယ့်သတင်းလွှာတွေမှာတော့တရုတ်ဆောင်အောင်ရဲထွေးအသက်ခံရတဲ့အမှုကိုတရလိုဘက်ကကြေအေးပေးလို့ဆိုပြီးအမှုရုပ်သိမ်းခဲ့တဲ့အပေါ်ဝေဖန်ချက်တွေထွက်လာပြီးတဲ့နောက်ဒီအမှုကိုပြန်လည်စစ်ဆေးဖို့ရှိတဲ့အကြောင်းနဲ့အတူတစ်တောပြုံးတိမှုတွေတိုးလာတဲ့မြန်မာနိုင်ငံအတွက်တစ်တောပြန်လည်ထင်ထင်ရေးအတွက်မြန်မာအစိုးရတာဝန်ရှိသူတွေနဲ့နိုင်ငံတကာနဲ့ဘလို့ပူးပေါင်းဆောင်ရွက်နေပါတယ်ဆရာသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တက်ရောင်သတင်းလွှာနဲ့သူယုံကြည်ရာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်အီတန်စင်တို့ကကြေညာပေးပါအောင်ရှင
်စင်မဝင်းနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘေးအနေနဲ့ဇန်နုPF ပါတီဥက္ကဋ္ဌဖြစ်38နှစ်အတွင်းမှာပါဝင်တဲ့ပထမဆုံးအကြိမ်တမရွက်ကောက်ပွဲအတွက်ပြည်သူတွေမဲပေးနေကြပါတယ်ဒီရွက်ကောက်ပွဲကပျက်စီးယုံရင်နေတဲ့တိုင်းပြည်စည်းဝါးရင်းနဲ့ကြာစင်းနေတဲ့တိုင်းပြည်ရဲ့ဂုဏ်သိက္ခာကိုပြန်လည်အဖတ်ဆက်ပေးနိုင်လိမ့်မယ်လို့အများစုကမျှော်လင့်နေကြပါတယ်အဓိကပြန်ပဲတမရကိုယ်စားလှယ်လောင်းနှုတ်ဟာလည်းတင်းလာနေမနေ့မှာပဲမဲကိုစီပေးခဲ့ကြပြီးသူတို့နိုင်မယ်လို့ယုံကြည်ကြောင်းအသီးသီးပြောဆိုခဲ့ကြပါတယ်ရွက်ကောက်ပွဲမှာအဓိကရှင်ပြန်နေကြတဲ့ကိုယ်စားလှယ်လောင်းနှုတ်ကတော့သမရမူဂါဘေးလက်ထက်ကဒုသမရအဖြစ်တာဝန်ထမ်းဆောင်ခဲ့သူလက်ရှိသမရအမဆွန်မနာဂါကွာနဲ့အကြီးဆုံးတိုက်ခိုက်ပါတီခေါင်းဆောင်နယ်ဆွန်ချမီဆာတို့ဖြစ်ပါတယ်မြို့တော်ဟာရီဒီမှာလူငယ်အများစုကမဲပေးခဲ့ကြပါတယ်မဲပေးခြင်းလုံးတဲ့အတွက်အဲ့ဒီလူငယ်တွေဟာမနေ့9နာရီကတည်းကမဲယုံနေမှာတန်းစီဆောင်ဆိုင်နေခဲ့ကြပါတယ်သမရဟောင်းမူဂါဘေးကတော့သူတီထောင်ခဲ့တဲ့ဇာနု PF ပါတီကိုမထောက်ခံကြောင်းရွေးကောက်ပွဲမတိုင်ခင်မှာထုတ်ဖော်ပြောဆိုခဲ့ပါတယ်
ကမ္ဘောဒီးယားအနာယပါတီနဲ့နှစ်ပေါင်းများစွာဝန်ကြီးချုပ်လုံလာခဲ့တဲ့ဟွန်ဆန်လို့အနိုင်ရလိုက်တဲ့မနစ်တင်းဝင်နေရွေးကောက်ပွဲရလဒ်ကိုနိုင်ငံတကာအတိုင်းအဝန်အနေနဲ့လက်မခံကြဖို့အတိုက်ခံတွေကတိုက်တွန်းလိုက်ကြပါတယ်။အတိုက်ခံကမ္ဘောဒီးယားအမျိုးသားကင်ဆယ်ရေးပါတီ CNRP ရဲ့ဒုတိယဥက္ကဋ္ဌမူဆိုချွာက2018ခုနှစ်ဇူလိုင်လ29ရက်နေ့ဟာကမ္ဘောဒီးယားဒီမိုကရေစီတည်ဆုံသွားရတဲ့နေ့ဒီမိုကရေစီမှောင်ဝဲသွားရတဲ့နေ့ဖြစ်တဲ့ဒီမိုကရေစီကိုအကျွမ်းမဲ့အာဏာရှင်နဲ့အစားထိုးလိုက်ပြီလို့ဒီကနေ့မှာဝေဖန်လိုက်ပါတယ်အလားအလာရှိတဲ့တခုတည်းသောအတိုက်ခံပါတီဝင်းမရှင်ပြိုင်နိုင်အောင်မတရားဖိနှိပ်ထားတဲ့ရွေးကောက်ပွဲမှာနှစ်ပေါင်း30ကျော်ရေရှည်အုပ်ချုပ်လာတဲ့ဝင်းကြီးချုပ်ဟွန်ဆန်ကိုနောက်ထပ်ရေရှည်ဆက်ပြီးတော့အုပ်ချုပ်စေနိုင်ဖို့မဲပေးသူတွေကမနေ့ကမဲယုံနေမှာသွားပြီးတော့မဲပေးခဲ့ကြပါတယ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းက CNRP လို့အတူကောက်ခေါ်တဲ့ဒီအတိုက်ခံကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီကိုဖျက်သိမ်းပစ်ခဲ့တာကြောင့်ဒီပွဲမှာ CPP လို့အတူကောက်ခေါ်ကြတဲ့အာနာယကမ္ဘောဒီးယားပြည်သူ့ပါတီအနေနဲ့ပြိုင်မက်မရှိဘဲနဲ့ထောက်ခံမဲ့အပြတ်တန်နိုင်ခဲ့ရပါအခုလိုအတိုက်ခံ CNRP ကိုဖျက်သိမ်းခဲ့တာကြောင့်ရွေးကောက်ပွဲပေါ်ယုံကြည်မှုကျဆင်းနေချိန်မှာပြီးခဲ့တဲ့သတင်းပတ်ကုံတုန်းကလည်းအစိုးရကိုဝေဖန်တဲ့သတင်း website တရားစင်ကျော်ကိုအစိုးရကရုတ်တရက်ပိတ်ပင်လိုက်တာကြောင့်ရွေးကောက်ပွဲပေါ်ယုံကြည်မှုပိုပြီးတော့ကျဆင်းသွားခဲ့ပါတယ်ခမာနေအစိုးရပြုတ်ကျပြီးနောက်ပိုင်း6ချိန်မြောက်ကျင်းပတဲ့ဒီရွေးကောက်ပွဲအတွက်မဲယုံတွေကိုမနေ့ကစဖွင့်ပြီးကစားမှာပဲ33နှစ်ကြာအုပ်ချုပ်လာခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆာဟာသူစနီးဘူန်ရာနီနဲ့အတူဖနွန်ပင်မြို့တော်စင်ကြေဘုံကမဲယုံကိုလာပြီးတော့မဲပေးခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုတဲကိုတရားမဝင်ဝင်ရောက်လာသူတွေကိုဟန်တာရဲ့အတွက်မက္ကဆီကိုနယ်စပ်မှာတရားဆောင်မဲ့အစီအစဉ်အတွက်လွတ်တော်ကဘတ်ဂျက်ချမှတ်ပေးရင် ဒီမိုကရက်လွတ်တော်မှာဒီကမကြသေးခင်သတင်းပတ်တွေအတွင်းနှစ်ကျင်းတိုင်တိုင်ပဲခြားခဲ့ကြပြီဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့လူပုဂ္ဂိုလ်တူဂျင်းစီရဲ့အရေးအချင်းပေါ်မူတည်ပြီးတိုင်းပြည်အတွင်းဝင်လာခွင့်ပြုတဲ့လူမျိုးကြီးကြိုက်စနစ်ကိုပြောင်းလဲဖို့အချိန်တန်ပြီးဖြစ်တဲ့အကြောင်းတိုင်းပြည်အတွင်းကိုလူတော်တွေဝင်လာဖို့လိုအပ်ကြောင်းသမ္မတထွန်းကတွစ်တာလူမှုကွန်ရက်က
ဒီမှာမှာအမေရိကန်ပြည်အောင်စုမှာထင်ရှားဆုံးသတင်းစာပိုင်းရှင်ဖြစ်တဲ့နယူးယောက်တိုင်းစ်ချက်ဝင်သူဆော့စ်ဘာဂါကသမ္မတ်ထရမ့်လက်ထောက်ကအခုလိုကိုရီးကိုရာသဘောတွေ့ဖို့ဖိလာရပေါ်အရင်ထုံးစံအတိုင်းသတင်းထုတ်ပြန်မှုမလုပ်ဖဲနဲ့ဆိုတဲ့သဘောနဲ့တွေ့ပြီးတော့သမ္မတ်ထရမ့်ရဲ့သတင်းမီဒီယာပေါ်ရန်လိုတဲ့သဘောထားအတွက်ဆိုရင်ကြောင့်ရှင်းပြဖို့လက်ခံတွေ့ဆုံတာလို့ပ
ဒီရေမီကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေမီကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနိုင်ငံတကာကအထင်ကရပုဂ္ဂိုလ်တွေပါဝင်ပြီးရခိုင်ပြည်ပခါကိုစုံစမ်းစစ်ဆေးမဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းလိုက်ကြောင်းနိုင်ငံတော်သမ္မတရုံးကအလွန်ခဲ့တဲ့နိုင်ပိုင်းအတွင်းကပဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီအဖွဲ့မှာဥက္ကဋ္ဌအဖြစ်ကုလသမဂ္ဂစီဒေါ်ကော်မတီဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့ဖို့သူဖိလစ်ပိုင်နိုင်ငံကတာမာကြီးလည်းဖြစ်ဒုတိယနိုင်ငံရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ရိုစာရီယိုမနာလိုကိုခန့်အပ်တာဝန်ပေးထားပါတယ်။အဖွဲ့ဝင်တွေအဖြစ်နဲ့ကတော့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌဟောင်းဦးမြသိန်းလူသားချင်းစာနာထောက်ထားမှုကိစ္စရပ်များဆိုင်ရာကုလသမဂ္ဂဒုတိယအတွင်းမှုချုပ်နဲ့အရေးပေါ်ကယ်ဆယ်ရေးညှိနှိုင်းရေးမှူးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းလည်းဖြစ်တဲ့တာမာကြီးကန်ဇိုအိုရှိမယူနီဆက်အစိုးရအရာရှိဟောင်းနဲ့ကုလသမဂ္ဂဝန်ထမ်းကောလိပ်ကျောင်းအုပ်ကြီးဟောင်းပမောက္ခဒေါက်တာအောင်ထွန်းသက်တို့ပါဝင်ပြီးစုစုပေါင်း၄ဦးနဲ့ဖွဲ့စည်းလိုက်တာပါဒီကော်မရှင်ကိုပြည်တွင်းနဲ့နိုင်ငံတကာကဥပဒေနဲ့ဤပညာကြွကျင်သူတွေကပံ့ပိုးဆောင်ရွက်ပေးသွားမယ်လို့လည်းသမ္မတရုံးကြီးညာချက်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်အတွင်းပြန်လည်တင်းမြတ်ရေးတင်းငင်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ကိုဆောင်ရွက်နိုင်ဖို့အမျိုးသားအစီအစဉ်တရအနေနဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းခဲ့ခြင်းဖြစ်တဲ့အကြောင်းဒီကော်မရှင်အနေနဲ့အာဆာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်လူ့ခွင့်ရေးချိုးဖောက်မှုတွေချိုးဖောက်ကြောင်းဆွဆဲချက်တွေအဲ့ဒါနဲ့ဆက်နွယ်တဲ့ကိစ္စတွေကိုစုံစမ်းစစ်ဆေးမှဖြစ်ကြောင်းလည်းကြေညာချက်မှဖော်ပြထားပါတယ်ရခိုင်အရင်နဲ့ပတ်သက်လို့နိုင်ငံတကာရဲ့ဖိအားပေးမှုတွေကြောင့်အခုလိုနိုင်ငံတကာကအထင်ကရပုဂ္ဂိုလ်တွေပါဝင်တဲ့စုံစမ်းစစ်ဆေးကော်မရှင်ကိုဖွဲ့စည်းမဲ့အကြောင်းမြန်မာအစိုးရကပြီးခဲ့တဲ့လပိုင်းတွင်ကြေညာခဲ့ပြီးတဲ့နောက်လွတ်တော်အတွင်းတမတော်သားကိုယ်စားလှယ်တွေရဲ့ကန့်ကွက်မှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်
အိန္ဒိယနိုင်ငံရှိမြောက်ဒေသအာတန်ပြည်နယ်တွင်းမှာရှိတဲ့ဒေသခံတွေနိုင်ငံသားဖြစ်ရင်းနဲ့ဆိုင်တဲ့အပိသက်ဥပဒေမူကြမ်းကိုအစိုးရကထုတ်ပြန်လိုက်ပါတယ်။နိုင်ငံသားမျက်မှတ်ပုံတင်ခြင်း NRC ပြုလုပ်စဉ်တုန်းကအစိုးရထဲမှာမပါဘဲနဲ့ကြံခဲ့ကြတဲ့လူ၄သန်းအနေနဲ့ဒီဥပဒေအရနိုင်ငံသားဖြစ်ကြောင်းအပြည့်အဝပြန်လည်လျှောက်ထားခွင့်ရှိမယ်လို့အိန္ဒိယအစိုးရကပြောပါတယ်။ဒါဟာအာတန်ပြည်နယ်တွင်းမှာရှိနေတဲ့ဘင်္ဂါလီစကားပြောမှုစင်တွေအတွက်ပြင်မှတ်ထားလို့ဆောင်ခြင်းဖြစ်တယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။အဲ့ဒီဘင်္ဂါလီတွေကတိုင်းပြည်အတွင်းတရားမဝင်ဝင်ရောက်နေထိုင်သူတွေဖြစ်အိန္ဒိယအစိုးရကသတ်မှတ်ထားပါတယ်။ ပါကစ္စတန်လက်အောက်ကဘင်္ဂလားဒေ့ရှ်ခွဲထွက်ရေးအတွက်လွတ်လပ်ရေးတိုက်ပွဲတွေဖြစ်ခဲ့တဲ့1980ခုနှစ်တွေတွင်မှတိုင်းနယ်ချီရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာခဲ့ကြပါတယ်။အိန္ဒိယနိုင်ငံသားဖြစ်ရေးအတွက်အာတန်ပြည်နယ်သားတွေအနေနဲ့သူတို့မိသားစုဝင်တွေက1981ခုနှစ်မတ်လ24ရက်နေ့မတိုင်ခင်ကတည်းကပြည်နယ်တွင်မှနေထိုင်ခဲ့တဲ့ဆိုတဲ့သက်သေအထောက်အထားပြမှာလည်းဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာအဆက်မပြတ်လောင်ကျွမ်းနေတဲ့တုံးမီကြောင့်သေဆုံးသူ6ဦးအထိရှိသွားပါပြီ။ဘယ်သူဘဝဆိုတာမသိရသေးတဲ့အခုသေဆုံးသူတွေဟာတုံးမီအန်ဒီရရှိတဲ့အတွက်ဘေးလွတ်ရာရွှေ့ပြောင်းနေထိုင်ဖို့သက်ဆိုင်ရာကတတိပေးခဲ့တဲ့ကြားကရွှေ့ပြောင်းတာတွေမဟုတ်ပဲဆက်နေကြသူတွေဖြစ်တယ်လို့ရှက်စတာခရိုင်ရဲ့အရာရှိတွန်ဘိုချန်ကိုကတင်းငွေနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။သေဆုံးသူတွေထဲမှာခလေးငယ်အုပ်နဲ့သူတို့ရဲ့အဖိုးအဖွားအပြင်မိသားသမားနှစ်ဦးပါဝင်ပါတယ်။နောက်ထပ်လူတရာစင်ကျော်လဲပျောက်ဆုံးနေစေဖြစ်ပါတယ်။ဆန်ဖရန်စစ္စကိုမြို့အရှေ့မြောက်ဘက်380ကီလိုမီတာအကွာလောက်မှာရှိပြီးလူဦးရေ9000လောက်ရှိတဲ့ Redding မြို့အနီးအခုလောင်နေတဲ့အရာမှာတည်ဆုံးသူတချို့ရဲ့ကျဉ်းကျဉ်ရုံလောင်းတွေကိုရှာဖွေခဲ့တဲ့အကြောင်းလဲခရိုင်ရဲအရာရှိဗိုလ်ဆန်းကိုကပြောပါတယ်
။ကမ္ဘာကျော်ကဲမလေးရှားလေရေပျောက်ဆုံးမှုတည်တဲ့အစနာကိုဘလုံးမဆက်ရှာလို့မရတော့တဲ့အကြောင်းစုံစမ်းစစ်ဆေးရေးသမားတွေကအစည်းအဝေးခေတ်စာထုတ်ပြန်လိုက်ပါလေ။ပြည်ရဲ့လေးနှစ်တုံးကပျောက်ဆုံးခဲ့တဲ့မလေးရှားလေယာဉ် MH370 ရှာဖွေအဖွဲ့ခေါင်းဆောင် Kok Su Chung ကအခုလိုပျောက်ဆုံးခဲ့ရခြင်းအကြောင်းရင်းကိုဘလုံးမှရှာလို့မရဘူးဆိုတဲ့အကြောင်းကို Kuala Lumpur မြို့တော်မှာဒီကနေ့မှသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်။ဒီလေယာဉ်ကိုတောင်အိန္ဒိယသမုဒ္ဒရာထဲတခြားတစ်ယောက်ယောက်ကအကျဉ်းဝင်ပြီးတော့တက်မောင်းခဲ့ရလားဘလို့အကြောင်းကြောင့်လဲဆိုတာကိုတော့အတိအကျပြောသွားခြင်းမရှိပါဘူးဒီလေရင်ပျက်စီးအဆအနာတွေတွေ့ခဲ့ရင်တော့ဘာကြောင့်ခုလိုလေရင်ပျောက်ဆုံးရတာလဲဆိုတာကိုအဆုံးဖြတ်ပေးနိုင်မှာဖြစ်တယ်လို့သူကရှင်းပြပါတယ်ဒီစီကံစားပေါ်လေရင်ပေါ်မှာပါသွားပြီးတော့ပျောက်ဆုံးခဲ့ရတဲ့တွေနဲ့လေရင်အမှုထမ်းတွေရဲ့မိသားစုဝင်တွေကတော့အစိတ်ပြေမိကြောင်းနဲ့စုစည်းစစ်ဆေးမှုအားနည်းချက်တွေ့ရှိရခဲ့ပြီးတော့အဖြစ်မပေးနိုင်တာတွေအများကြီးရှိနေသေးတယ်ဆိုပြီးတော့လည်းပြောဆိုထားပါတယ
်အင်ဒိုနီးရှားနိုင်ငံမှာတင်းငွေတွေကအင်အားပြင်းငလျင်တန်ခံခဲ့ရတဲ့လွန်ပုတ်ကျွန်းကိုတမရဇုကိုဝီဒိုဒိုဒီကနေ့တွားရောက်ခဲ့ပြီးငရင်ကြောင့်အိုးအိမ်ဆုံးချုံခဲ့ရသူတွေကိုငွေကြေးကူညီထောက်ပံ့ပေးသွားမယ်ကြောင်းကတိပြုပြောဆိုပါရယ်။အင်ဒိုနီးရှားနိုင်ငံဟာ Ring of Fire လို့ခေါ်တဲ့ငရင်ကြောတွေနဲ့မိတောင်ရဝန်းတွေရှိရာအရာမှာရှိတာကြောင့်တဘာဝဘေးရန်တွေရဲ့အခြေမရကြောက်နိုင်နေဆိုတာကိုသတိရှိပြီးပြင်ဆင်ထားဖို့လဲတမရကပြည်သူတွေကိုတိုက်တွန်းခဲ့ပါရယ
်။ထိပ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မိုက်တန်းစင်တို့ပြောပြပေးခဲ့တာပါအခုရင်ဆုံးမြန်မာနိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းလွှာတစ်ခုကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုမြန်မာသမရယုံကဒီကနေ့ဖွဲ့စည်းပေးလိုက်ပါတယ်ဒီကော်မရှင်ကိုမြန်မာနှစ်ဦးနိုင်ငံသားတအူးနဲ့ဖွဲ့ဖို့အရင်မေလကုန်ကကြေညာခဲ့ပေမဲ့အခုတကယ်ဖွဲ့ချိန်မှာနိုင်ငံသားနှစ်ဦးပါလာတာတွေ့ရပါတယ်အခုလိုနိုင်ငံသားပါဝင်မှုအပေါ်ကန့်ကွက်မှုတွေရှိတဲ့အထက်ကခုလိုပိုးပြီးပါလာတဲ့အနေအထားပေါ်မှာကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မှာအာစာကျန်းဖက်ဖွဲ့တိုက်ခိုက်မှုပြီးမြမအစိုးရတပ်တွေဘက်ကနေနေရှင်းလင်းလုပ်ရမှာလူခွင့်ချုပ်ပါမှုတွေအကြီးအကျယ်ရှိခဲ့တယ်လို့ကုလသမဂ္ဂလူကြုံရေးကောင်စီနဲ့နိုင်ငံတကာဘက်ကဆက်ဆွဲမှုတွေဖိအားတွေများလာချိန်မှာမြန်မာအစိုးရဘက်ကအခုလိုလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့စည်းဖို့ပြီးခဲ့တဲ့မေလ31ရက်နေ့မှာကြေညာခဲ့တာပါအခုလိုကြေညာခဲ့ရမှာနိုင်ငံတကာဘက်ကယုံကြည်မှုရလာရေးနိုင်ငံသားတူးနဲ့မြန်မာနှူးပေါင်းဖွဲ့ဖို့မြန်မာသမရာယုံကရည်မှန်းခဲ့ပေမဲ့နိုင်ငံသားပါဝင်မှုပေါ်တက်မတော်ပါဝင်အတိုက်ခံရခိုင်ပါတီတွေဘက်ကလွှတ်တော်မှာကန့်ဝတ်ခဲ့တာကြောင့်အချိန်တစ်ခုကြာညှိနှိုင်းခဲ့ရကနေအခုတော့နိုင်ငံသားနောက်တူးပါထပ်ဖို့ပါလာခဲ့တာပါအခုလိုပါလာတဲ့နိုင်ငံသားနှူးထဲမှာဖိလစ်ပိုင်နိုင်ငံကဒုနိုင်ငံသားဝန်ကြီးဟောင်းရိုဆာရီယိုမဲလာနိုကဥက္ကဋ္ဌအဖြစ်တာဝန်ယူထားပြီးဂျပန်ကကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဟောင်းကင်ဆိုအိုရှိမားကအဖွဲ့ဝင်ဖြစ်တာဝန်ယူထားပါတယ်။အဲ့ဒါကြောင့်အခုလိုနိုင်ငံသားတူအပူပါပြီးဖွဲ့စည်းလိုက်တဲ့အတွက်အရင်ဖြစ်ခဲ့တဲ့မကျေနပ်မှုတွေညှိနှိုင်းလို့ပြည်လဲသွားပြီလားလို့မေးရမှာရခိုင်ပြည်နယ်လူသားချင်းစာနာမှုဆိုင်ရာကွန်ရက်ထောက်ပံ့ရေးအဖွဲ့ဒုက္ကဋ္ဌဒေါက်တာဝင်းမြတ်ကြီးက
ကျွန်တော်ကတော့ကျွန်တော်တို့ပြင်လုပ်ထိုက်တဲ့အလုပ်ကြီးအကုန်လုံးလုပ်နေရဲ့။နောက်အစိုးရအနေနဲ့နိုင်ငံအတွက်ကိုကောင်းတဲ့ကြေးကိုယူဆနေရူးရူးသားသားပေါ့နော်ရူးရူးသားသားနဲ့ကျွန်တော်တို့ကတော့ဟိုကောင်းတဲ့လုပ်ငန်းတွေလုပ်ဆောင်နေရပဲကျွန်တော်တို့အဲဒါပဲကျွန်တော်ပြောလို့ရတယ
်ဒါအပြင်ကုလသမဂ္ဂတွင်းမှုချုပ်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ဝင်ဦးအေးလွင်ကလည်းအခုလိုနိုင်ငံသားတူနောက်ထပ်ပို့ပြီးကော်မရှင်ဖွဲ့စည်းခဲ့တဲ့ပုံမှာ
သူတို့အတွင်းပိုင်းမှာတော့ဘယ်လိုရှိလဲတော့မသိဘူးပေါ့နော်ဒီကျွန်တော်တရေနေကတော့ဖြစ်ရင်ဒီကော်မရှင်ဖွဲ့မဲ့ကိစ္စကိုသမ္မတနဲ့တကွာအခုကတာလုံး plus ပေါ့လေတာနေပြီးတော့သူတို့ဆွေးနွေးကြပြီးတော့ဒါဟိုသူတို့ကြေ ကြီးလေတော့ဆွေးနွေးခဲ့တယ်ဆိုတဲ့သဘောရှိတယ်သူပဲအဲဒါကြောင့်ပဲဖြစ်သွားတယ်နဲ့သူပဲအ
ဲဒီတော့ဒီနေရာမှာဒေါက်တာဆူရာကီရဲ့စံတရားထိုင်းဥဆောင်တဲ့ရခိုင်ပြည်နယ်လူသားချင်းစာနာမှုဆိုင်ရာအကောင့်ထယ်ဖော်ရေးအဖွဲ့အကြံပေးကော်မရှင်ဖွဲ့ဝင်တူဖြစ်တဲ့ထိုင်းသမ္မတကြီးဟောင်းကုပ်ဆတ်ချူတီကူဒီကော်မရှင်အထွတ်ရုံးလည်ပတ်ဖို့ဘတ်ဂျက်မရှိတာကြောင့်ပြန်နှုတ်ထွက်သွားတာမျိုးအခုဒီတစ်ခါကော်မရှင်အစ်မမဖြစ်အောင်ဘလို့အစည်းအဝေးရှိနိုင်ပါလေလို့မေးရမှာဦးဝီလင်ကဆက်ပြေ
းအခုဒီဖွဲ့လိုက်တဲ့ဟာစုံစမ်းစစ်ဆေး independent body တော့ဖြစ်ရမယ်။ဟောအဲ့လိုကြောင့်ဟိုအဲ့ဒီလို entity တစ်ခုရပ်တည်နိုင်မှုအတွက်လိုအပ်တဲ့အစီအမံလည်းအချိန်အကြာယူလိုက်တယ်လို့ဆိုတော့ချိန်ကြာထားတယ်တကယ်ဖွဲ့တဲ့ဟာအချိန်ကြာလို့ယူတော့ကျွန်တော်စစ်ရဲ့ဆက်လက်တကြတော့လုပ်ထားတာရှိပါလိမ့်မယ်လို့ယူဆရပါတယ
်။တကယ်တော့အခုလိုကော်မရှင်ဖွဲ့မဲ့ကိစ္စကိုတတ်မတော်နဲ့တူရခိုင်ပါတီတွေဘက်ကလွှတ်တော်အတွင်းကန့်ကွက်မှုတွေရှိလာခဲ့ပြီးနောက်ဆုံးပြီးခဲ့တဲ့ဇန်နဝါရီလမှာသမရဦးဝင်းမြင့်နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ပါတဲ့လုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲမှာဆွေးနွေးခဲ့ပြီးအခုလိုဖွဲ့စည်းလိုက်တာဖြစ်ပါတယ်ခင်ဗျာ
။ကိုဝင်းမင်းပါရှင်ဆက်လက်ပြီးနောက်ဆင်ရမယ့်သတင်းလွှာမှာတော့တရုတ်ဆောင်အောင်ရဲထွေအသက်ခံရတဲ့အမှုကိုတရလိုဘက်ကကြည်အေးပေးလို့ဆိုပြီးအမှုရုပ်သိမ်းခဲ့တဲ့အပေါ်ဝေဖန်ချက်တွေထွက်ပေါ်လာပြီးနောက်ဒီအမှုကိုရုံးတင်ပြန်စစ်ဆေးဖို့တိုင်းဥပဒေရုံးကိုညွှန်ကြားထားတယ်လို့သမရယုံပြောခွင့်ရကပြောလိုက်ပါတယ်။မြန်မာနိုင်ငံရဲ့တရားရေးစနစ်တင်းဆောင်းလာတဲ့အပေါ်နိုင်ငံတော်သမရဦးဝင်းမြင့်ကဝေဖန်သတိပေးပြီးတဲ့နောက်ပြည်ထောင်စုရှေ့နေချုပ်ရုံးကနေဒီအမှုကိုပြန်ကင်တွယ်လိုက်တာလည်းဖြစ်ပါတယ်။လက်ရှိတရားရေးစနစ်ဟာဘာကြောင့်အခုလိုအားနည်းချက်တွေဖြစ်နေရပါသလဲ။ VOA သတင်းတောက်အမတ်မေခစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့ရက်ပိုင်းကသမရဦးဝင်းမြင့်ကပဲခူးနယ်ရန်ကုန်တိုင်းမှာအစိုးရအဖွဲ့တွေတရားရေးဝန်ထမ်းတွေနဲ့တွေ့ဆုံချင်းတရားစီရင်ရေးစနစ်ဟာတင်းဆောင်းပြိုလဲနေတဲ့အပေါ်သတိပေးပြီးတဲ့နောက်တရုတ်ဆောင်အောင်ရဲထွေအသက်ခံရတဲ့အမှုကိုတရားရုံးကအမှုရုပ်သိမ်းခဲ့တာကိုအခုလိုပြန်စစ်ဖို့လှုပ်လာတာဖြစ်ပါတယ်။အစီပိုင်းခရိုင်တရားရုံးကဆုံးဖြတ်ထားတဲ့ဒီအမှုကိုပြန်စစ်ဆေးပြီးတရားရုံးကိုပြန်တင်ဖို့ပြည်အောင်စုရှေ့နေချုပ်ရုံးကတိုင်းဒေသကြီးဥပဒေချုပ်ရုံးကိုညွှန်ကြားထားပြီးဒါကိုတိုင်းဒေသတရားလွှတ်တော်ဘက်ကလက်ခံမယ်ဆိုရင်အမှုကိုပြန်လည်စစ်ဆေးစီရင်မှာဖြစ်ပါတယ်။ပြစ်မှုကျူးလွန်ကြောင်းတန်တရာရှိသူတွေကိုပြန်လွတ်ပေးပြီးတဲ့နောက်ဒီလူတွေဟာနိုင်ငံတွင်းမှာမရှိတော့ဘူးလို့လည်းသတင်းတွေထွက်နေပါလေ။ဒါပေမဲ့ဒါကိုတော့နိုင်ငံတကာရဲတပ်ဖွဲ့နဲ့ချိတ်ဆက်ပြီးပြန်လည်ခေါ်ဆောင်ကအမှုကိုရင်ဆိုင်သွားစေမယ်လို့တမရာယုံပြောရေးဆိုခွင့်ရှိသူဦးစော်ထေကဆိုပါလေ။ဒီအမှုစီရင်မှုနဲ့ပတ်သက်လို့ဒီလိုအမိန့်ချခဲ့တဲ့တရားသူကြီးနဲ့လွတ်ဖို့အကြံပေးခဲ့တဲ့တိုင်းဥပဒေချုပ်တို့ကိုစစ်ဆေးအရေးယူပေးဖို့တောင်းဆိုမှုတွေရှိနေတဲ့အပေါ်ဦးစော်ထေကိုမေးမြန်းလာမှာတော့သူက
ဘာအသေးစိတ်တော့ကျွန်တော်တို့တက်ပြီးတော့စစ်စစ်နေပါဘူး။
ဒီလိုပြန်လဲစစ်ဆေးမှုနဲ့ပတ်သက်ပြီးတရားခံဘက်ကရှေ့နေဦးချစ်ကိုကိုကတော့အခုလိုတုံ့ပြန်ပြောဆိုသွားပါတယ်
။ procedure နဲ့မြင်လို့ procedure ဆိုတာဒီရာဇွတ်ချစ်တော်ကြီးတစ်ခုလုံးရှိတယ်။အဲ့ဒါဘာကြောင့်ဒီလိုလုပ်ရလဲဆိုတာ procedure နဲ့ မမြင်တော့အများကြီးအဲ့ဒါဥပဒေရအယူခံပိုင်ခွင့်ခုခံပိုင်ခွင့်တရားစွပ်စွပ်ပိုင်ခွင့်ရှင်ဘာပဲကွာရှိပြီးသားပဲဖွဲ့စည်းပုံရ
ရှင်နေမြာကွန်ရက်ကတရားလွတ်တော်ရှင်နေဦးကြည်မြင့်ကတော့အမှုဆုံးဖြတ်ချက်ကဘဝင်မကြစရာမတင်မကြဖြစ်နေတယ်ဆိုရင်အထက်ကနေပြန်လဲစိတ်စစ်နိုင်တာကြောင့်အခုလှုပ်ဆောင်မှုကဥပဒေနဲ့ညီတယ်လို့ဆိုပါတယ်ဒီလိုပြန်စစ်ဖို့လုပ်တဲ့အပေါ်သူက
ရီကောခေါ်ပြီးတော့အမှုရဲခေါ်စစ်မယ်ဆိုရင်တော့ဒီအဲ့ဒီပထမစစ်တဲ့အရေးတွေကိုမဟုတ်ဘူးနောက်တစ်ဖွဲ့ပြောင်းပြီးတော့အမှုကိုပြန်လဲတည်ဆောက်ရမယ်တက်တေကန်ချက်တွေကိုပြန်ယူရမယ်အဲပြီးတော့ရင်ဥပဒေအရာရှိကိုလေအဲ့ဥပဒေအရာရှိကိုအကြမ်းမပေးခိုင်းတော့နောက်ဥပဒေအရာရှိနဲ့ပြောင်းပြီးရုံးပြောင်းပြီးတော့ဆက်ရမယ်ဒီအမှုကြီးကိုပဲပြက်နေတဲ့အမှုကြီးကိုပဲစူးဖာစစ်မယ်ဆိုရင်တော့အပြက်ကြီးကဆက်ပြက်သွားမှာနောက်ဆုံးလွတ်သွားမှာ
လက်ရှိနိုင်ငံတကာစစ်တမ်းတွေအရာမြမတရားစီရင်ရေးစနစ်ဟာအကျင့်ပြတ်ခြားဆားမှုဥပဒေလက်တလုံးကြားလှုပ်ဆောင်မှုနဲ့မှန်မှန်အမိန့်ချမှုတွေကြောင့်တရားဥပဒေတည်ရောက်မှုမရှိဆုံးနိုင်ငံတွေထဲမှာထိတ်တန့်အစ်စ်နိုင်ငံအဖြစ်ရပ်တည်နေရပါတယ်ဘလို့ကြောင့်ဒီလိုတွေရိမ့်ရိုင်လာတယ်လဲဆိုတာနဲ့ပတ်သက်လို့ရှင့်နီဦးကြည်မြင့်ကတော့
အဲ့2008အခြေခံဥပဒေကြီးရရဲတပ်ဖွဲ့ကြီးကစစ်တပ်အောက်မှာရှိတယ်ဘာမှချုပ်လို့မရဘူးသူတို့အရင်တိုင်းပဲတရားရေးရစစ်ဘုအောက်မှာရှိတယ်အရင်တိုင်းပဲငကူအကျင့်တိုင်းပဲသူတို့အိုက်တိုင်းသွားနေတယ်2008အောက်မှာပဲထိရောက်ခန့်တာလောက်တဲ့အပြစ်တွေကိုထိထိရောက်လုပ်မယ်လူမှန်နေရာမှန်နေထားနိုင်မယ်ဆိုရင်တော့နော်အခုဒေါန်စန်းစုကြည်အစိုးရလက်ထက်မှာလူမှန်နေရာမှန်နေမဟုတ်ဘူးတကယ်ကျွမ်းကျင်တဲ့လူတွေကမရမရတွေအများကြီးပဲ။ဗျာတော့မပြောရဲမဆိုရဲမဝေဖန်ရဲတွေဖြစ်နေကြတယ်။အဲ့တော့ဟိုပိုးပူဆိုးလာတာတွေလေ
။ဒီဇယ်2008ဖွဲ့စည်းပုံကအုတ်ချုပ်သူကိုကာကွယ်ပေးထားတဲ့ဥပဒေတွေဖြစ်နေတာကြောင့်တရားရေးမှန်တိုင်းပြန်တဲဖို့ခက်ခဲပေမဲ့သမရကထိထိရောက်ရောက်ကင်တွယ်နိုင်မယ်ဆိုရင်တ တမဲ့လာနိုင်တယ်လို့ဆိုလာသူကတော့တရားလွတ်တော်ရှင်ဒီဦးသိန်းတန်းဦးပ
ါကျွန်တော်တို့2008ဖွဲ့စည်းပုံအတွင်းမှာလည်းလုတ်ကန်ဆွမ်းနေရှိပါတယ်2008ဖွဲ့စည်းပုံပြင်ဖို့ဆိုတာတော့ဒီလွတ်တော်ရဲ့ပြင်ဖို့ဆိုတာဗမာပြည်အာရစင်နဲ့ဒုတိယအာရစင်ဖြစ်တော့ကျွန်တော်တို့အများကြီးကျူးပန်းအားထုတ်ကြအောင်ပါတော့အဲ့ဒီမှာထိုင်ကြထိုင်ကြည့်နေကြမလို့ပါဘူးဘာလို့ဆိုတော့58ရာနိုင်ငံတော်သမ္မတနိုင်ငံသားရင်းရဲ့အကြီးအကဲဒီ50ပုဂ္ဂိုလ်ဖြစ်တယ်နောက်ပုမ199ကကြီးကသူက head of the staff နော်အဖွဲ့အစည်းမှာဝန်ထမ်းအဖွဲ့အစည်းအားလုံးရဲ့အကြီးအကဲကသူပဲအဲ့လိုဖြစ်တဲ့သူကတရားစီရင်ကြီးတဲ့အကုန်လုံးရဲ့သူကအကြီးအကဲကသူပါပဲကျန်တာသူ့လက်အောက်ကအဲ့တော့ဒီဖွဲ့စည်းဝင်ရှောင်းလေးကကာကွယ်ရေးဦးစီးချုပ်ကဌာနသုံးခုအပြီးရင်းတင်သွင်းခွင့်ပဲရှိတာသူအုပ်ချုပ်ရမယ်လို့မပါပါဘူး
ပြီးခဲ့တဲ့ရက်ပိုင်းကသမ္မတဦးဝင်းမြင့်ကတရားရေးမှန်တိုင်းပြန်လည်တက်မှတ်ဖို့အတွက်တာဝန်ယူမှုတာဝန်ခံမှုအစဉ်အဆက်လုပ်သွားကြဖို့တိုက်တွန်းခဲ့ပေမဲ့အဲ့ဒီအတိုင်းလုပ်တာမျိုးမရှိရင်ဘလို့အရေးယူဆောင်ရွက်မလဲဆိုတဲ့နီလန်းကိုအတိအကျမပြောသွားတာကြောင့်ထိရောက်တဲ့တတိပေးမှုဖြစ်ပါမလားလို့မေးခွန်းတွေထုတ်နေတာတွေလည်းရှိနေပါတယ်ရှင်
။မမေခါတရင်ပေးဖို့ထားပါလားထားရပါဆက်လက်ပြီးတော့တစ်တော့ပြုံးတိမှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာတစ်တော့ပြန်လဲထိန်းသိမ်းရေးလုပ်ငန်းတွေဘယ်လိုဆောင်ရွက်နေကြပါသလဲဆိုတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးချင်ပါတယ်တစ်တော့ပြုံးတိတာကြောင့်လေထုထဲမှာကာဗွန်ဒိုင်အောက်ဆိုက်တန်ငွေပိုများလာတဲ့အတွက်လေထုထဲကာဗွန်ဒိုင်အောက်ဆိုက်ပမာဏလျှော့ချရေးအစီအစဉ်တွေကိုမြန်မာအစိုးရတာဝန်ရှိသူတွေအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေပါတယ်တစ်တော့ပြုံးတိမှုတွေတိုးလာတဲ့မြန်မာနိုင်ငံအတွက်တော့ဒါဟာတစ်တော့ပြန်ထိန်းသိမ်းရေးလုပ်ငန်းတစ်ရပ်ဖြစ်လာလိမ့်မယ်လို့ဆိုပါတယ်ဒီကြောင့်မင်းမြန်စုံစမ်းချက်ကို VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံမှာတိတ်အလို့ကျွန်ထုတ်လုပ်တာကြီးကြောင့်ကမ္ဘာမှာတစ်တော့ပြောင်းတိမှုများဆုံးနိုင်ငံတွေထဲကတတိယအဆင့်အနေနဲ့ရပ်တည်နေပါတယ်။ဒါကြောင့်လည်းမြန်မာတောင်ရှိသူတွေဘက်ကဒီလိုတစ်တော့ပြောင်းတိမှုတွေရပ်တန့်အောင်နိုင်ငံတကာနဲ့စီမံကိန်းချပူးပေါင်းဆောင်ရွက်နေရလို့ဆိုပါတယ်။တစ်တော့ပြောင်းတိမှုကြောင့်ကာဗွန်ဓာတ်ငွေ့လေထုထဲများလာတာကိုပြန်လျှော့ချပေးမယ်Red Plus လို့ခေါ်တဲ့အစီအစဉ်ကိုစတင်ဆောင်ရွက်နေရဖြစ်ပါတယ်။ဒီအစီအစဉ်အတွက်လမ်းမမြေပုံတရက်ကို2013ထဲမှာပြင်ဆင်ရေးဆွဲခဲ့ပြီးအဲ့ဒီလုပ်ငန်းအဆင့်တိုင်းမှာနိုင်ငံတကာအဖွဲ့အစည်းတွေကကူညီပံ့ပိုးနေရလို့သိရပါတယ်။အဲ့ဒီလမ်းမမြေပုံရဲ့လုပ်ငန်းစဉ်6ခုမှာလေယူတဲ့ကာဗွန်ထုတ်လွှတ်တဲ့ပမာဏလျှော့ချမှုကိုအဓိကထောက်ကူပြုတဲ့မြို့သားအဆင့်မဟာဗျူဟာရေးဆွဲတဲ့အပိုင်းပါဝင်ပြီးတဘာဝနဲ့တယန်ဇာတာပဝင်းချင်းထင်းနေရေးဝင်ကြီးဌာနအောက်ကတတော်ဦးစီးဌာနသားမကအခြားဆက်ဆက်ဌာနတွေပူးပေါင်းပါဝင်လာရင်တွန်းအပ်တဲ့ရဖြစ်နိုင်တယ်လို့ဆိုပါရယ် Red Plus မြန်မာရဲ့အစီအစဉ်ညှိနှိုင်းမှုဒေါခင်နှင်းမြင့်က Red Plus လုပ်ငန်းစဉ်နဲ့ပတ်သက်ပြီးအခုလိုပြောပါရယ
်ကျမတို့ဒီ UMF program လောလောဆယ် UMF program အနေနဲ့ကတော့ကျမတို့ဒီမြန်မာနိုင်ငံရဲ့ဒီ ID အဆင့်နှင်းချင်းမှုအဆင့်ပေါ့နော်အဲ့အဆင့်ကိုပဲအဆင့်တစ်ပေါ့နော်အဆင့်တစ်ကိုပဲကျမတို့ကကွန်ညီပေးဖို့လောလောဆယ်ကျမတို့ program အနေနဲ့ရှိပါတယ်နောက်ပိုင်းဒီ strategy implementation ကိုရောက်သွားရင်ခါကျရင်ကျမတို့ဒီ UN agency 3ခုလုံးပေါ့နော်ကျမတို့တက်နိုင်တဲ့ဘက်ကနေပြီးတော့ဒီ resource တွေကို live လုပ်ပြီးတော့ပေါ့နော်ထဲဝင်ဖို့ဒီ project တွေပေါ့နော်ဒီ implementation အတွက်ပူးပေါင်းပါဝင်မဲ့အစီအစဉ်တွေတော့အများကြီးရှိရပေါ့နော်ဒီ UN rep program အနေနဲ့ကတော့လောလောဆယ် program အနေနဲ့ကကျမတို့ကဒီ ascent မှာပဲပေါ့နော် readiness stage မှာပဲကုညီပေးဖို့ရှိပါတယ်ဒီတော့ဒီမှာအုပ်ချုပ်လုပ်ကိုင်မှုနဲ့ပတ်သက်ပြီးတော့လည်းကျမတို့ဒီမှာလက်ရှိရန်တရားတွေရှိနေပြီးသားပေါ့နော်အဲရှိနေတဲ့ဟာတွေကိုပဲကျမတို့ကပုံမခိုင်မအောင်လုပ်ပြီးတော့နော်ပုံမပြီးတော့ operationalize ဖြစ်အောင်ပေါ့နော်ကျမတို့က strategy ဖြစ်အောင်ကျမတို့လုပ်ဖို့စဉ်းစားထားပါရဲ့ဟုတ
်ဒီတော့မှာ Red Plus ကိုအကောင့်နဲ့ဖော်မယ်ဆိုရင်တစ်တော်တွေနဲ့ဇီဝမျိုးကွဲတွေရဲ့အရေးသွေးတိုးတက်လာမှာဖြစ်တယ်လို့ဒေတာကန်ဒီရဲ့အသက်မိုးဝမ်းကြောင်းကိုလည်းကူညီထောက်ပံ့ပေးနိုင်တဲ့လုံထုံးလုံနည်းတစ်ခုဖြစ်တယ်လို့တစ်တော်သုတေသနဌာနနေပြည်တော်ရဲ့ညွှန်ကြားမှုလည်းဖြစ် Red Plus ရဲ့နိုင်ငံအဆင့်တွဲဘက်တောင်းခံလည်းဖြစ်တဲ့ဒေါက်တာတောင်းနိုင်ဦးကပြောပါတယ
် Red Plus ကတော့နံပါတ်1ကကျွန်တော်က National Level သွားတာဟုတ်နော် National Level သွားတာဖြစ်တဲ့ဆိုရင်ကျွန်တော်တို့ရဲ့ခုနကတစ်တော်စီမံအုပ်ချုပ်မှုတွေပိုကောင်းလာအောင်နောက်တစ်တော်စီမံအုပ်ချုပ်မှုတွေကကောင်းလာမှုကတစ်ပြင်ပေါ်ရာသီဥတုပြောင်းလဲမှုဆက်ချရေးလုပ်ငန်းတွေကိုထိရောက်စေဖို့အတွက်အဓိကယူရတာပေါ့နော်တစ်ဆက်တည်းမှာပဲအကျိုးကျေးဇူးလို့ပြောရင်တစ်တော်နဲ့နယ်ပြီးတော့မှကျွန်တော်တို့က ecosystem service တွေဖြစ်တဲ့ဒါမှမဟုတ် non carbon benefit လို့ခေါ်တဲ့ကျွန်တော်ဇီဝမျိုးစုံမျိုးကွဲထင်းထင်းရေးတို့ယူရည်နဲ့ထင်းထင်းရေးတို့မြေကြီးကထင်းထင်းရေးတို့ခြေလက်ဒေတာပြင်ပမှုအဲ့ဒါတွေပါကျွန်တော်တို့ကအကျိုးကျေးဇူးကိုရရှိကြောင်းမှန်းပါတယ်ဗျာ
တတော်ပြုံးတိမှုကအနာဂတ်ကမ္ဘာကိုချိန်ချောက်လာနေရပါမြန်မာနိုင်ငံမှာတတော်ပြုံးတိရတာကစီးပွားပြည့်အလုံးစုံတစ်ခုလဲရာတတော်လို့တဲ့နီးစနစ်လွဲမှားတာစက်ပြုံးပြည့်တိုးချဲ့တာမြို့သစ်ဖော်တာနဲ့တော်မီလောင်လာတွေကြောင့်ဖြစ်ရတာပါပြည်တွင်းလောင်လာတုံးဆွဲမှုရဲ့80ရာခိုင်နှုန်းကျော်ကထိနေမိတွေပါဒါကအာရှနိုင်ငံတွေမှာအမြင့်ဆုံးတုံးလို့ဆိုပါတယ်နိုင်ငံတကာအပူပိုင်းတတော်ဖွဲ့စည်းတစ်ခုဖြစ်တဲ့ ITTO ပြောတာကတော့မြန်မာနိုင်ငံဟာ2015ထဲမှာတစ်လုံးပေါင်းကုဗမီတာ6တန်းလောက်ထုတ်သုံးခဲ့တယ်လို့ဆိုပါတယ်
မြန်မာအပါဝင်ဒေတာတွင်မှာအခုလိုမစင်မချင်းသစ်ထုတ်လုပ်တာတွေကြောင့်ကမ္ဘာတက်တော်ဖုံးနှံမှုရဲ့ဆေးရကိုင်းနှုန်းရှိရဲ့အာရှမိုးတက်တော်တွေဟာစင်မြန်းနဲ့နှုန်းနဲ့ပြုံးတည်နေရလို့သိရပါတယ်။မြန်မာ
တော်တာရှင်တို့အခုနားဆင်နေကြရတာကတနင်္လာနေ့ညပိုင်း VOE မြန်မာဘာသာရဲ့အစီအစဉ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုပထမပိုင်းနာရီဝဲအတွက်နောက်ဆုံးနားဆင်ရမယ့်သတင်းလွှာမှာတော့ရေကြီးရေရှမ်းနာရီဖြစ်ပေါ်နေတဲ့မွန်ကရင်ပဲခူးရွှေကျင်မားတောက်တို့ရဲ့မြေရေဟာပြန်လဲကျဆင်းနေပြီးရပ်ပိုင်းအတွင်စိုးရိမ်ရေမှန်အောက်ကိုပြန်လဲကျဆင်းသွားမယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ တိုင်းနယ်ပြည်နယ်၅ခုမှာရေကြီးရေရှမ်းမှုတွေစိုးစိုးဝါဝါဖြစ်နေတဲ့အပေါ်စိုးရိမ်မှုတွေရှိနေကြပြီမဲ့လို့ကြိုတင်ပြင်ဆင်မှုတွေကြောင့်ပျက်စီးဆုံးရှုံးမှုတွေနေခဲ့တယ်လို့ VOA ကိုပြောပါတယ်။VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။ဇူလိုင်၂၀ရက်ကစတင်ပြီးတော့မိုးရေများပြီးမွန်ပြည်နယ်၊ကရင်ပြည်နယ်၊ပဲခူးတိုင်းတို့ကမြစ်တွေမှာစိုးရိမ်ရေမှတ်ချက်ကျော်လွန်ပြီးရေကြီးရေရှမ်းနာတွေဖြစ်ပေါ်ခဲ့ပါတယ်။
ကျင်းပင်းနဲ့ဖမ်းမြို့မှာတော့ရေမှတ်ဟာ၅၃နှစ်အတွင်းစန့်ကျင်တည်မြင့်တက်ခဲ့ပြီးရေပိုင်းအတွင်စိုးရိမ်ရေမှတ်အောက်ကိုပြန်လဲကျဆင်းမယ်လို့မိုးလေဝသနဲ့ဇလားဗီဒာညွှန်ကြားမှုဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှုဦးဝင်းမော်ကခုလိုပြောပါတယ်။လက်ရှိနေ့ရေချင်တွေကကျွန်တော်တို့ဒီမက်တာတို့ပါလို့ဆိုရင်စိုးရိမ်မှတ်မှာ၆ပြည့်ရှိတော့တယ်ဆရာ။နော်အဲ့ဒါလက်ရှိကကျွန်တ
တော့ဒေးမီတော့တော့ကျန်အောင်မယ်တဖြည်းဖြည်းနဲ့သူကချသွားမှာပေါ့နော်အလိုရှိပါလားကြာ
မွန်ပြည်နယ်နဲ့ကရင်ပြည်နယ်မှာတော့ရေကြီးရေလျှံမှုတန်းကိုအဆိုးဝါးဆုံးခံနေရပြီးလမ်းမဆက်သွယ်ရေးတွေပါပြတ်တောက်ခဲ့ရပါတယ်အခုခါမှာတော့ရေပြန်လဲကျဆင်းနေလို့ကားကြီးတွေကဖြတ်တန်းသွားလာခွင့်ပြုထားပါတယ်လက်ရှိချိန်ဒီရေဘေးကြောင့်လူသသိန်းကျော်ရေဘေးတင်နေပြီးဒေသခံရှိဦးတေဆုံးပြီးကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်တဲ့တပ်မတော်သား၃ဦးအသက်တေဆုံးခဲ့ပါတယ်ဒါပေမဲ့လည်းအခုနှစ်ရေဘေးဟာကြိုတင်ပြင်ဆင်မှုတွေပြုလုပ်ခဲ့လို့အရင်နှစ်တွေကထက်ပျက်စီးဆုံးရှုံးမှုနည်းခဲ့တယ်လို့ဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကညွှန်ကြားရေးမှူးဒေါက်တာမင်းသိန်းကအခုလိုပြောပါတယ
်ရေဘေးကတော့ကမပြူတော်မျိုးဆိုရင်ရေဒီအိနေဒါလုံးလိုက်ပါလိုက်ကိစ္စရှိတယ်ခုတစ်ခါရေဘေးမှာတော့အဲ့လိုမျိုးအိနေအလုံးလိုက်ပါသွားတဲ့ဒီမြေစီကျုံမပေါ်ခင်းတဲ့တည်ငြိပြီးတက်လာပြီးတော့မှသွားတဲ့ပြည်သူပူဖြစ်တဲ့ခါမှာလက်ရှိဆိုကျွန်တော်တို့ဥယင်ပျက်စီးဆုံးရှုံးမှုရေတွက်ကဒါတော်တော်လေးနေတာကိုတွေ့ရပါတယ်ခင်ဗျ။အဲတော့ဒီရေစီဒီရေမှာတော့ဒီကျွန်တော်ဂျိုလိုက်မှာဥယင်ပျက်စီးဆုံးရှုံးမှုတိတ်မတွေ့ရဘူး။ခုနလိုရေတက်တယ်ရေတက်လို့နေရာရွှေ့ရတယ်ကျွလင်းပြောင်းရွှေ့မှုလုပ်ကြတယ်ဒီအပိုင်းလေးတွေပဲအဖြစ်များတာကိုတော့ကျွန်တော်တို့တွေ့ရပါတယ်ဒီနေ့ဒီတွေ့ကြုံကကျွန်တော်တို့ကျွတ်တင်ပြဆုံးမှုတွေလုပ်ကြတယ် community awareness ကိုလုပ်ပြီးတော့မှကျွန်တော်ဦးစီးဌာနကလည်းလိုအပ်တဲ့ပေါင်းစပ်ညီနိုင်မှုတွေလုပ်နေတာတွေလုပ်ပြီးတယ်လုပ်ပြီးတဲ့အခါမှာပြည်စည်းဆုံးရှုံးမှုတွေကရင်းနှီးဆိုင်ရာနည်းနည်းလေးလျော့တယ်လို့ကျွန်တော်တို့စဉ်းစားရတွေ့ရပါတယ
်လက်ရှိချိန်မှာလူမှုအနှံကစင်းနဲ့ပြည်내နေရာချထားရေးဝန်ကြီးဌာနပြင်တက်မတော်သားရဲနဲ့လူမှုကွန်ရီအသင်းဖွဲ့တွေကပူးပေါင်းပြီးတော့ကွန်ကြီးကယ်ဆယ်ရေးတွေပြုလုပ်ပေးနေပါတယ်ဒါပြင်မိုးလေဝသနဲ့ဇလဗေဒညင်ကြောင်းမှုဦးစီးဌာနကမိုးလေဝသသတင်းတွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပြီးသတိပေးချက်တွေထုတ်ပြန်ပေးနေပါတယ်ခင်ဗျာ
ကိုထက်အောင်ခက်သတင်းပေးပို့ထားတာပါ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်သောတာရှင်တွေနားဆင်လို့ရတဲ့တည်သချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာရိုက်ကနေတဆင်ဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ဖြစ်ပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်မြန်မ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူ7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတူမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုထုတ်လွှင့်နေတဲ့တနင်္လာနေ့ညပိုင်း VOA အစီအစဉ်တွေကိုည10နာရီအထိလိုင်းတိုမီတာ25ကီလိုဟတ်15953ညလိုင်းတိုမီတာ32ကီလိုဟတ်11803ညလိုင်းတိုမီတာ58ကီလိုဟတ်9335နဲ့လိုင်းလက်မီတာ190ကီလိုဟတ်15905တို့ကနေပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေတွင်သူယုံကြည်ရာကဏ္ဍမှာတော့
ကိုယ့်ကိုယ်ကိုယ်တောင်မှစိတ်တိုင်းမကြရတာလေနော်။သူများတွေကိုစိတ်တိုင်းကြဖို့သူများမြင်တဲ့ကိုယ့်အမြင်နဲ့တူဖို့ဆိုတဲ့ကိစ္စကတော့အင်မတန်မှမလွယ်ဘူးတဲ့ကိစ္စပေါ့
မိတ်ဆွေလာမျိုးကမတ်မီရီဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်မြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာငွေလဲလှယ်နှုန်းဟာဇူလိုင်လကုန်ပိုင်းမှာအမြင့်ဆုံးအဆင့်ကိုရောက်သွားခဲ့ရာကြောင့်မြန်မာစီးပွားရေးကိုအနီးကပ်ဆောင်ကြည့်နေသူတွေအကြားစိုးရိမ်စရာဖြစ်လာခဲ့ပါတယ်တခြားနိုင်ငံတွေနဲ့မတူဘဲငွေလဲနှုန်းအတက်အကျကျန်းနေတဲ့လက်ရှိအခြေအနေမျိုးမှာအစိုးရရဲ့ဂျားဝင်ဆောင်ရွက်ဖို့လိုအပ်ကြောင်းဘဏ်လုပ်ငန်းရှင်တချို့ကထောက်ပြကြပါတယ်။လက်တလောမြင့်တက်နေတဲ့ဒေါ်လာငွေလဲလှယ်နှုန်းအခြေအနေကြောင့်ယခင်ဗဟိုဘဏ်ဒုဥက္ကဋ္ဌဦးသန်းလင်ကိုဆက်သွယ်မေးမြန်းပြီးအခုသတင်းတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
လက်ရှိဖြစ်ပေါ်နေတဲ့ကမ္ဘာစီးပွားရေးအခြေအနေအရဒေါ်လာငွေလဲနှုန်းမြင့်တာဟာမြန်မာတနိုင်ငံနဲ့တော့မဟုတ်ပါဘူး။ဒါပေမဲ့မြန်မာနိုင်ငံမှာအခုလိုငွေလဲနှုန်းတက်တာဟာဈေးကစားတဲ့သူတွေကြောင့်ဖြစ်နိုင်တယ်လို့ရခိုင်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဟောင်းဦးတန်းလွင်ကတုံ့တက်ပါတယ်
။စားနိုင်အောင်လည်းတက်တော့တက်တာပဲ။ဒါပေမဲ့ဟိုသူတို့တက်တာတဲ့ဒီမှာပိုတက်တယ်ဆိုရင်အတိတ်ကတော့ဟိုပေါ့ဈေးကစားမှုဖြစ်နေတာပေါ့လို့မလား
။ဟုတ်ကဲ
့။ဟိုအကြီးကအများကြီးဆိုရလို့ပဲကောလာလေးလွင်လွင်ပြီးတော့ပါဈေးကစားကြတာများတယ်။ဒီလဲလဲနှုန်းရဲ့အခြေခံသဘောတရားပါလို့ဆိုတော့သူကတော့တာမန်ကြည့်ရင်တော့ဒါ supply and demand ပေါ့ဟုတ်မလား supply and demand ဆိုတာမြန်မာပြည်ကလည်းအရင်နဲ့စာပုဂ္ဂိုလ်ကနည်းနည်းဟိုတိတ်ပြီးတော့အလုပ်မဖြစ်ပါဘူးဟုတ်မလားနောက်ရငွေပေါ့လေအဓိကရငွေပိုင်းမှာတော့ခုနပြောတဲ့ tourist ကမလာကြတော့အဲဒီ tourist ကရတဲ့ငွေလည်းရော့သွားရှိတယ်အဲ့ဒါလည်းတစ်ပိုင်းပါလေနောက် FDI ကကျလောက်ဝင်လာတော့အဲ့ဒီမှာလည်းသူနဲ့ဆက်ဆက်ပြီးတော့မှဒီခုနဒေါ်လာအင်ကမ်မှာဒါနေတော့ပြောင်းတယ်အဲတစ်ခါကလည်းပြည်ကောင်ကလည်းသူအထိုက်လျောက်ကလည်းဟိုလည်းရှိနေအောင်ဓမ္မရှိနေတော့အဲ့ဒီမှာသူကဝါချင်းနဲ့သူကသဘောပေါက်တော့အဲ့မှာလည်းဖြစ်သွားတော့ဒေါ်လာဈေးတက်လာအဲ့လိုဖြစ်တာဆက်မတန်ဈေးတက်လာပ
ါအခုလိုငွေလဲနှုန်းရုတ်တရက်တိတိသာသာထိုးတက်သွားခြင်းရဲ့တစ်ဖက်မှာတက်တုံးကလိုပဲအကြလဲကျန်းနိုင်တဲ့အလားအလာရှိတာကြောင့်ဒါကိုသတိထားဖို့လိုမယ်လို့ဦးတန်းလွင်ကသတိပေးပါတယ
်ဈေးကစားတာကကြောက်စရာကောင်းတာတကယ်လို့တက်ထိုက်တဲ့ဥမာဒေါ်လာကနည်းနည်းတမိုးမြင့်လာတယ်တခြားနိုင်ငံကလည်းအလိုရမြင့်နေတာဆိုတော့တက်ထိုက်တဲ့အခြေအနေတက်ကိုပိုတက်တယ်ဆိုတော့အဲတခါဒီကစားကတန်ကျင်ရှိတာတော့ပြုတ်ကျဖို့ရှိတယ်နော်ဥမာအတက်ကျရင်လည်းအကျကျန်းတယ်ဆိုရင်ဟိုသဘောတရားလည်းဟိုအရင်တော့အတိတ်ကြုံရှိတယ်ပြီနော်အဲ့ဒါလည်းနည်းနည်းတော့ရှိတယ်အဲ့ဒါလေးကတော့ကောင်းတဲ့လက္ခဏာလားမဟုတ်ဘူးတက်လိုက်ကျလိုက်တက်ကျလိုက်ဆိုတာလေးကနော်မကောင်းအမားလေးလေးနှုံးကတော့သူ့သဘောတရားကတော့ဒါတက်တဲ့နဲ့တက်မယ်ကျလိုက်ကျမယ်ဆိုတော့ဒါတော့အမြင့်ကြီးရှိတာပဲဒီနိုင်ငံမှာတော့တက်ရင်လည်းဖြည်းချင်းတက်တယ်ကျရင်လည်းဖြည်းချင်းကျတာပေါ့ညာအဲ့လိုမြန်မာကျတော့တခါဟိုတက်လိုက်နဲ့ထောင်းနဲ့ထောင်းနဲ့အပေါ်ကြီးရောက်သွားနော်ပြီးတော့သူ့ကျရင်လည်းဟာတခါတော့အောက်ထိပြုတ်ကျအဲ့တော့မကောင်
းငွေလဲနှုံးမြင့်တက်ခြင်းရဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်တွင်းကုံပေါ်မိခိုအားထားရတဲ့မြန်မာနိုင်ငံအတွက်ကြီးမားတဲ့ရိုက်ခတ်မှုတွေဖြစ်ပေါ်စေနိုင်ပါလေ
။အချိန်ရရင်တော့လေဒါသူ့ lag factor ရှိတော့ဘောချက်ချင်းလိုင်းရင်တော့မဟုတ်ဒီတိုင်အောင်တော့မှာ။ဟိုကတွင်းကုံအနေနဲ့ဟိုဟိုဆိုတော့ဟုတ်လားဟိုရင်းနှီးသေးတုံးနေတက်လာမယ်နော်။အဲ့ဒီအတွက်ဆင်းတခါခုနအာဒီတော်တဲ့ဘောတော်လာစိတ်တွေတက်မှာပေါ့နော်။ကိုပစ္စည်းတော်တော်လာစိတ်တက်ရင် ก็มีสิ่งที่เต็มเลยแต่ว่าที่เราชิมเนี่ยเพราะอะไรนะดังนั้นทุกที่มาเนี่ยคันดาราอยู่ซ้ำมาเนี่ยทุกอย่างส่วนอะไรที่เราคุยส่วนอะไรที่เราไปอยู่ซ้ำทุกมาเนี่ยส่วนอาจจะที่ดอลลาร์ที่เดินจากเราได้มาเก็บเยอะอยู่ซ้ำว่าสิ่งที่เราได้ไปอยู่ทุกอันนี้ทุกแต่มันชิมเต็มเลยแล้วแต่มันช่วยชามเลยสัปลายเนี่ยอะไรชามเลยสัปลายเนี่ยจะ
อย่างเต็มเลยตัวเดียวเว้ยตัวเล็กขนาดนี้ก็ใช้ไม่ได้เลยแต่ตัวที่คู่เปลี่ยนนี่นะครับแต่รู้แล้วก็กำลังจะฮัลโหลที่ดูกิจการมาส่วนใหญ่ตัวเต่าเนาะส่วนใหญ่ขั้นกันอะไรยี่จีส่วนนี้ก็เป็นแบบนี้ไม่ได้ผมอยากฮัลโหลว่าตัวเดียวยี่จีเด็ดที่มาเก็ตอีกคนอีกว่ายี่จีเด็ดแต่งงานตัวเนี้ยที่ดูดวงเท่า
ถ้าจะ
คุณรู้สิ่งว่าตัวเองมันดีเยี่ยมหรือผิดปกติเลยใช่ไหมเวลาโน่นเนี่ยแต่จะเนี่ยเช่นโยมาผู้บริหารจะวันสองยามุลอาเดลุเลอุตันลุงอาพยาบาลเลยที่คุณน่ะสิ่งว่ามาผู้บริหารเนี่ยค่ะเนี่ยลีโอ้เนี่ยลูกชาวบุรีรัมย์สิ่งว่ามาฮัลโหลที่ว่าลูกเต้นยี่จีบ้าจังเต้เลยจ้าเลยแต่ยูยูเนาะคุณว่าที่ว่าเช่นจะลีลาที่โยมาแต่ยิ่งสาวไปลูกว่าเป็นการแต่เด็กเกี่ยวโอ้เรียนพิจารณาที่เกี่ยวกับมันก็พิจารณาแต่สมัยก็พิจารณา แต่สุดท้ายเดี๋ยวมาเลยผมเป็นคนอาจจะอะไรดีสิ่งที่เราจะพิจารณาแต่ตัวที่จะนั่นอะไรสิ่งที่เรามาแต่ยี่สิบสองเจ็ดนั่นก็ครบหมดแล้วแต่ตัวคนยังไม่รู้สิ่งนั่นเลยแต่มาเกิดตัวที่ชิสุบามาเลยครบหมดแล้วตัวมาตัวที่ไหนมาหมดเลยผู้บริหารเอาเลยที่กิจการมีมายี่จีอะไรส่วนเอาเลยยี่จีเลยแล้วก็มีรถที่จะเราโอ้ที่อยู่เนี่ยนะคนที่อยู่นั่นแล้วคนที่การที่จะจีอยู่มาสิวายมาไปที่ไหน
อะไรคุณอาจจะเจ็บตั้งสุดเลยอะไรบาลุเต็มเลยเนาะดาลีวันนี้พี่ชมวิวาลีอะไรชีเดนเลือดเดือดเดือดละบาลานี่อะไรสุดท้ายก็รู้ว่าเนาะเสียใจเลยนะเสียใจก็รู้เลยเช็ดดีว่าถ้าพี่แม่แล้วชีเชนที่บ่ฮู้บันดาวันชีดูเรียบ่าวเองบันไดวันนี้ท่านนายจ้าวันสามยมุลีก็มาตัวยาดีว่าถ้าจะดาวันชีดูเรียบลูกนั่งกันนั่งซ้อนยี่เชงโอไม่คงทุกเสียพี่ลานี่ละบ่าจ้าฮู้ชีเชนเลยเนี่ยไม่รู้จะมาไกลได้หรือยังเลย
เราไม่รู้จะมาไกลได้หรอตัวเลยมาเกี่ยมาแล้วพี่ว่าในส่วนไหนเนี่ยไม่เชื่อเราไม่เชื่อเราแต่พี่ว่าเป็นพี่เชนเอาฮัลโหลพี่ว่าเนี่ยมาลองแล้วตัวเลยไม่เชื่อแล้วแต่เชื่อกันเลยว่าเลยตัวส่วนมาเลยตัวคุยชีวิตละตัวเลยส่วนใหญ่เนี่ยเราชีวิตเลยเกลี้ยงเลยแต่ก็พี่เดินไม่เอาแต่มาเลยตัวแต่เชื่อเลยว่าจะรู้อินเดียเชื่อเป็นนั่นเลยออฟเชียร์สิ่งที่เอ็กซ์เชื่อเลยอะไรเนี่ยการพันกันเลยดูความเป็นตัวมาที่ช่วยเลยใช้เ
ก็ไม่รู้ยังไม่เจอเนี่ยเจอไม่ได้แต่ที่ว่าเลยว่าอันนี้บอกว่าพี่ยังเจอเนี่ยอะไรตัวเด็กเนี่ยเจอเนี่ยสุดๆไปที่ยาวเลยที่นี่ในงานมาอีเนี่ยบัวว่าอุดรบัวว่าบัวว่าสุดๆที่เกี่ยวกับเรื่องยาวเนี่ยอะไรตู้เจอเสียงตัวเด็กอะไรว่ามีเดฟเฟนลี่นักเชิดเอาไว้ด้วยอะไรมีเงี้ยเด็กอะไรตู้เสียงเด็กอะไรก็น่าตีนักเชิดไปสุดๆอยู่อะไรก็เดี๋ยวเราคอนเฟิร์มกันนะเราแล้วแม็กมาดีที่ก็เลยอาบัวว่า
ที่นี่ว่าล่ะดูที่มีอะไรว่าจะเนี่ยบ้านจะตีว่าเราดูแลตรงเราเราไม่รู้เยอะหรอกแล้วสิบ้านนี้ด้วยวันนี้ฐานะอะไรลงเงินเปล่าไม่ได้สิ่งนี้เองแล้วแม่นั่งเท่าที่เสียชีวิตนั่งเท่าที่เสกูบ้านนี้เนี่ยมาจะบิลเลียนงาดองลงเงินเปล่าไม่รู้สิมันเงินเนี่ยบ้านนี้วันนี้ฐานะก็เดียวสูเรจใช่ไหมเว้ยแม่จ้างเงินเนี่ยดอลลาร์เงินเล่นเอาหามาจงบูเรปมาณนั้นเนี่ยสุรินทร์นั้นเสียช่วยเนี่ยมาเราจะดอลลาร์กูจะทำเรียลลิซิชจะที่ so tabian no. Nago grega, anedi so a letema. Nyati to do a yipalare, pinyayene, jamae ganarima, budget don't samu ned elu. Tabia with mamudi, shinirajao, adi with mamudi ha, po dola met the boy shinibarina.
ကိုယ်စားဝန်လိုင်းစီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရပြီးမှာတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ Apple ကုမ္ပဏီကApple App Store ကိုစတင်မိတ်ဆက်ခဲ့ရဆယ်နှစ်ပြည့်သွားပါပြီ။အဲဒီတုန်းကiOS 3.4ဖုန်းတွေတက်တာ App တွေကိုစမိတ်ဆက်ခဲ့ပြီးမြဲအခုတော့ Android စနစ်3ဖုန်းတွေအတွက်App တွေလည်းတန်းနဲ့ချီရှိနေပါပြီ။ဆယ်နှစ်အတွင်း 3ဆယ်သူတွေရဲ့ဘဝကိုပြောင်းလဲသွားစေလောက်အောင်အကျိုးရှိတဲ့App တွေရှိလာသလိုအကျိုးမဲ့စေတဲ့App တွေလည်းအများကြီးရှိနေတဲ့အကြောင်းမဆုမြတ်မုံကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ကိုသားညွန့်ကူညီတင်ဆက်ထားပါတယ်ရှင်။
ဒီကနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကလည်းကြည့်ကြည့်ရအောင်ပါ။ဒီနေ့ကျွန်တော်တို့ကလည်းကြည့်ကြည့်ရအောင်ပါ။ဒီနေ့ကျွန်တော်တို့ကလည်းကြည့်ကြည့်ရအောင်ပါ။ဒီနေ့ကျွန်တော်တို့ကလည်းကြည့်ကြည့်ရအောင်ပါ။ဒီနေ့ကျွန်တော်တို့ကလည်းကြည့်ကြည့်ရအောင်ပါ။ဒီနေ့ကျွန်တော်တို့ကလည်းကြည့်ကြည့်ရအောင်ပါ။ဒီနေ့ကျွန်တော်တို့ကလည်းကြည့်ကြည့်ရအောင်
Facebook app ကတော်တော်လေးအသုံးများကြမယ်ထင်တယ်ရှင့်
ကောင်းကောင်းတဲ့ Grab app 2 အပြန်လှန် message ပို့ဆက်သလိုရတဲ့ Facebook Messenger app 2 Viber app 2 တခြားဒီ game ကစားလို့ရတဲ့ app 2 လည်းအသုံးများကြတယ်ဗျ ဒါနဲ့မဆွေမြမုံက app 2 အကြောင်းစစ်တမ်းကောက်နေတာလားဗျ
စစ်တမ်းကောက်နေတာမဟုတ်ပါဘူး app 3 စပေါ်တာ 10 နှစ်ပြည့်သွားပြီဆိုတော့ 10 နှစ်အတွင်းမှာပြောင်းလဲသွားတဲ့အခြေအနေနဲ့ app 3 ပေါ်မှာလူတွေဘလောက်တောင်မှအားကိုးစရာဖြစ်လာတယ်လဲဆိုတာကိုလေ့လာနေတာပါ လူတွေသုံးနိုင်မဲ့ app တွေ smartphone နဲ့ထည့်သုံးနိုင်ဖို့အခမဲ့ download လုပ်နိုင်ဝယ်သုံးနိုင်မဲ့ app store ဆိုတာကို Apple ကုမ္ပဏီက 2008 ဇူလိုင် 10 ရက်နေ့မှာပထမဆုံးစမိတ်ဆက်ခဲ့တာလေ အဲဒီတော့က iOS 3 နဲ့ iPhone တွေအတွက်စုစုပေါင်း app 900 နဲ့ဒီ Apple app store online ပေါ်မှာစာဖွင့်ခဲ့တာပဲ
အခုတော့ iPhone အတွက်တင်မဲ့ app စုစုပေါင်း 2000ကျော်နေပြီ ဒါက Android phone တွေထည့်လို့ရတဲ့ app တွေမှာပါသေးဘူးနော် Apple ကုမ္ပဏီရဲ့ထုတ်ပြန်ချက်ရဆိုရင်တော့သူတို့ရဲ့ Apple App Store ကိုလာပြီးတော့ App တွေဝယ်ကြ download လုပ်ကြသူတွေကနိုင်ငံပေါင်း 155 နိုင်ငံကျော်ကားတဲ့
Software Developer တွေဘက်က App အမျိုးစုံကိုတည်ထွင်နိုင်အောင်လို့ Apple App Store ကလမ်းဖွင့်ပေးခဲ့တာလို့ပြောရင်မမှားဘူးရှင် အခုဆိုလို့ရှိရင် smartphone တွေထဲမှာ App Pandy တည်ထွင်ဖို့မှတ်ပုံတင်ထားတဲ့သူပေါင်းက 30 လောက်ရှိနေတယ်လို့ The Verge Online သတင်းစာမှတ်တစ်ခုထဲမှာရေးထားတယ်ရှင်
စောစောကပြောသလိုပဲ App တွေကလည်းအမျိုးစုံကိုရှိနေတာ နေသူကလူတွေသွားလာနေထိုင်နေကြတဲ့ကိစ္စတွေကိုအထောက်အကူပေးတဲ့ app တွေမျိုးစုံရှိတယ်။ ပညာရေးဆိုင်ရာအထောက်အကူပေးတဲ့ app တွေရှိတယ်။နောက်ဆုံးပြဒီစားသောက်ဆိုင်ကစားသောက်တွေမှာပြီးတဲ့ app မျိုးတွေကနေပြီးတော့ချစ်သူရည်စားရှာပေးတဲ့ app မျိုးတွေအထိကိုရှိတာမဟုတ်လားဗျ။အဲဒါကြောင့်
app တွေကလူတွေရဲ့ဘဝကိုအပြောင်းလဲဖြစ်အောင်လို့လုပ်နိုင်ခဲ့တယ်လို့နည်းပညာဆိုင်ရာလေ့လာသုံးသပ်သူအိုမာ Ekstar ကပြောတယ်ရှင့်။
So 10 years ago Apple launched the App Store and kind of changed not just our economy when it comes to technology but changed the way we think about tasks and the way
Google Cinema Apple company ကနေ App Store စဖွင့်လိုက်ခဲ့ကအရာရာပြောင်းလဲသွားတာပါစီးပွားရေးတခုလည်းမဟုတ်ပါဘူးကျွန်တော်တို့လိုအပ်မဲ့ကိစ္စတွေနဲ့ပတ်သက်လို့စဉ်းစားကြည့်ခေါ်တဲ့ပုံစံကိုလုံးချင်သိကျင်တာတွေကိုသိအောင်ရအောင်လုပ်နိုင်တဲ့ပုံစံတွေပါပြောင်းလဲသွားတာပါအဲ့ဒီအတွက် App ရှိတယ်လေဆိုတဲ့အသုံးအနှုန်းကလူတိုင်းပြောနေကြစကားဖြစ်လာပါလေ။မျော်လင့်ချက်ပိုင်းနဲ့ပတ်သက်လို့လည်းတော်တော်လေးပြောင်းလဲစီပါလေ။ကျွန်တော်တို့နေ့စဉ်ကြုံတွေ့နေရတဲ့ပြဿနာအတော်များများကိုဖြေရှင်းနိုင်ဖို့ app တစ်ခုတော့ရှိမှာပဲဆိုတော့မျော်လင့်ချက်မျိုးတွေဖြစ်လာကြပါလေ
။ app တွေကြောင့်တစ်ကမ္ဘာလုံးမှာဒီလူမှုရေးစီးပွားရေးပိုင်းမှာအများကြီးပြောင်းလဲသွားစေခဲ့တယ်လို့ Apple ကုမ္ပဏီကတော့ဆိုတယ်။ smartphone သုံးကြသူတွေအတွက်အတွေ့အကြုံသစ်တွေအခွင့်အလမ်းသစ်တွေမျော်လင့်မထားတဲ့အခြေအနေသစ်တွေအများကြီးဖြစ်စေခဲ့တယ်ဆိုတာကတော့မမှားဘူးလို့ထင်တယ်ကိုသားညုံရ။
လူတွေနေတိုင်းလုံနေကြတဲ့အလုပ်တွေမှာပို့ပြီးတော့အဆင်ပြေလွယ်ကူသွားစေတဲ့ app တွေအများကြီးပေါ်လာတာကတော့မှန်ပါလေ။ဥပမာ online banking app မျိုးဆိုလို့ရှိရင်ဘဏ်ကိုကိုယ်တိုင်သွားပြီးတော့တန်းစီနေစရာမလိုတော့ဘူး။ကိုယ့်ရဲ့ smartphone ထဲကနေပြီးတော့ငွေလွှဲပြောင်းလုပ်တာတို့ဘဏ်စည်းစစ်တာတွေကိုလွယ်လွယ်ကူကူလုပ်လာနိုင်တယ်။တယောက်ကနေပြီးတော့တယောက်ကိုငွေလွှဲခြင်းနဲ့ဆိုရင်လည်းမခက်ခဲပဲနဲ့လွှဲလို့ရတဲ့ဝန်ဆောင်မှု app တွေရှိလာတယ်။ဒါကဘဏ်လုပ်ငန်းနဲ့ဆိုင်တဲ့ဥပမာတစ်ခုတည်းကိုပြောတာပါ။တခြားကဏ္ဍတွေမှာလည်းပို့ပြီးတော့လွယ်ကူအဆင်ပြေလာတာတွေအများကြီးရှိမှာပါ။
app တွေကြောင့် smartphone ပေါ်မှာလုံနိုင်တဲ့စီးပွားရေးလုပ်ငန်းတွေလည်းပေါ်လာတယ်။ game လုပ်ငန်းတွေဆိုလည်းကြည့်လေမြန်မာပြည်သက်တွေတီးကြတဲ့ Pokemon Go တို့ Candy Crush တို့ Super Mario Run တို့ဆိုရင်ဘလောက်အောင်မြင်လဲ။အဲ့ဒီ game app တွေကို smartphone တွေပေါ်မှာ download လုပ်ယူကြသူပေါင်းကလည်းတန်ပေါင်းများစွာပဲ။ Candy Crush app ဆိုလို့ရှိရင် Antarctica တိုက်အပါဝင်သူတို့ app ကိုကမ္ဘာတိုက်ကြီး9တိုက်လုံးမှာရှိတဲ့လူတွေက download လုပ်ပြီးတော့ကစားကြတယ်လို့အဲ့ဒီ Candy Crush app ကိုတီထွင်တဲ့သူ Ricardo Sacconi ကပြောတယ်ချက်
ရုပ်ရှင်ရုပ်တံဖျော်ဖြေရေးပိုင်းဆိုလို့ရှိရင် smartphone app တွေကြောင့်ပြောင်းလဲသွားကြတာတွေကအများကြီးပဲ။ကိုကြည့်ချင်တဲ့ရုပ်ရှင်ကိုလက်ကင် smartphone ပေါ်က app ကနေတဆင့်ကြည့်နိုင်တယ်။ရုပ်တံ series တွေဆိုရင်လည်းသက်ဆိုင်ရာ app တွေရှိလို့ရှိရင် TV မှာပြနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲ smartphone ပေါ်မှာကြည့်လို့ရနေပြီမဟုတ်လားမဆင်မမို့ရဲ့
။ပညာသင်ကြားရေးပိုင်း၊ကျန်းမာရေးပိုင်းအတွက်အများကြီးအသုံးဝင်အထောက်အကူဖြစ်တဲ့ app တွေလည်းမနှဲမနှောရှိပါသေးတယ်။အထူးသဖြင့်ဒီမတန်ပေမဲ့စွမ်းသူမျိုးတွေအတွက်ကိုအများကြီးအကျိုးရှိစေတဲ့ app တွေကလည်းတကယ်ကိုကောင်းတာပါ။
smartphone တွေအတွက် app ဆိုတဲ့ application တွေပေါ်လာပြီးတော့စနစ်တွင်အခုပြောခဲ့သလိုပဲအကျိုးများစေတဲ့ app တွေအများကြီးထွက်လာတာမှန်ပါတယ်။တစ်ဖက်မှာလည်းလူတွေရဲ့စိတ်ဝင်စားမှုတမင်မရရအောင်လုပ်ထားတဲ့ app မျိုးတွေမတုံးရမနေနိုင်အောင်တမင်ဆွဲနေအောင်လုပ်ထားတဲ့လူမှုကွန်ရက် app မျိုးတွေနောက်တုံးတဲ့သူတွေအတွက်ထိခိုက်နစ်နာစေတဲ့ app မျိုးတွေလည်းအများကြီးရှိတယ်လို့ထောက်ပြဝေဖန်မှုတွေကလည်းရှိသေးပါ
။ Google ကုမ္ပဏီတို့ Facebook ကုမ္ပဏီတို့မှဟိုးအစောပိုင်းကအလုပ်လုပ်ခဲ့ကြတဲ့ဒီအကြီးအကဲဟောင်းတွေ ဝန်ထမ်းဟောင်းတွေစုပြီးတော့မှဖွဲ့ထားတဲ့ Center for Humane Technology အဖွဲ့အစည်းလို့ရှိရင်လူမှုကွန်ရက်တွေ smartphone တွေကြောင့်ဒီလူတွေအပေါ်မှာစိုးကျိုးတက်ရောက်စေတာကိုတိုက်ဖြတ်ဖို့ကြိုးစားပညာပေးနေကြတယ်လေ။ဤပညာပိုင်းကျွမ်းကျင်သူတွေဖြစ်တော့ဤပညာနဲ့လူတွေကိုလွှမ်းမိုးအောင်ဘယ်လိုလုပ်လို့ရတယ်လဲဆိုတာကိုသူတို့ကအသိဆုံးမှာဒါကြောင့်မလို့သူတို့ထောက်ပြနေတယ်လို့ပဲဤပညာကိုအသုံးချပြီးတော့မှဒီအကျိုးမဲ့စေတဲ့ app တွေထောင်ချီရှိနေတယ်ဆိုတာကိုလည်း smartphone သုံးတဲ့သူတွေသတိထားတယ်ထင်ပါတယ်ရှင
်။ Messenger မှာစီစဉ်တင်ဆက်ပေးထားတာပါရှင်။အခုတော့ My A Tanaka ကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလွှာကိုနားဆင်ကြအောင်ပ
ါ။င်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တန့်ရောင်သတင်းလွှာမှာတော့ရုံတင်တင်ချင်းထိတ်ဆုံးမှဝင်ငွေအများဆုံးနဲ့နံပါတ်1ချိန်မယ်ဆိုပြီးတော့ခမန်းထားတဲ့မမမီယာရုပ်ရှင်ကအခြေအနေဘယ်လိုများရှိပါလဲ။ပြီးတော့ American Pop ဆိုတော့ Taylor Swift ဝင်ငွေတွေအများကြီးရတဲ့သူရဲ့ဖျော်ဖြေရေးခီးစဉ်တွေအကြောင်းဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာကိုပြောပြပေးသွားပါမယ်။ပြီးခဲ့တဲ့တစ်ပတ်ဇူလိုင်လ20ရက်နေ့ကနေ22ရက်နေ့အထိသတင်းပတ်ကုန်ရက်တွေမှာတော့ American တလောရုပ်ရှင်ရုံတွေမှာပြသတဲ့ရုပ်ရှင်တွေမှာThe Equalizer 2 ရုပ်ရှင်ကားကလူဝင်အများဆုံးဖြစ်နေတယ်လို့ boxofficemojo.com website မှာဖော်ပြထားပါတယ်။ဒီအမှတ်နဲ့ရုပ်ရှင်ဇာတ်ကားမှာလဲ Oscar ဆုရလူမဲမင်းသား Denzel Washington ကပြည်သူ့စစ်အဖွဲ့ဝင် Robert McCallney ကမှပြန်ပြီးတော့တရုပ်ဆောင်ထားပြီးပြီးခဲ့တဲ့သတင်းပတ်ကုန်ရက်တွေမှာဒေါ်လာ35တန်ဝင်ခဲ့ပါတယ
်။Tonight, it's a night for celebration.
Come on, let's get this show on the road. I was told you couldn't come.
I'm a spontaneous person.
No, you're not.
No, I'm not.
These are my dads.
It takes three great men to create such a woman.
မတင်ခင်တည်းကနံပါတ်1နေရာကိုရောက်မယ်လို့ကြိမ်းသေးခံမှန်းထားတဲ့ရုပ်ရှင်ကားဖြစ်တဲ့မမမီယာ Here we go again ဒီတရုပ်ဖို့ရုပ်ရှင်ကားကတော့နံပါတ်1ရသွားတဲ့ Equalizer ထက်နည်းနည်းလေးနည်းပြီးတော့ဝင်ငွေဒေါ်လာ34သန်းနဲ့ဒုတိယနေရာကိုချိတ်ပါတယ်။တိတ်ခုံလာပါတဲ့ရှုခင်းတွေနဲ့ Green နိုင်ငံကျွန်းလေးတစ်ကျွန်းပေါ်မှာတစ်ချိန်ကနာမည်တိတ်ကြီးခဲ့တဲ့ Abra အဖွဲ့ရဲ့ဆိုလွယ်တေးတွေနဲ့ဝိုင်းရင်တရုပ်ဆောင်တွေပါတော်တော်များများပါဝင်တဲ့ဒီရုပ်ရှင်ကတော့ပထမမမမီယာကရဲ့အဆက်ဖြစ်ပြီးတော့ပထမက2008ခုနှစ်မှာပြတော့ကစုစုပေါင်းဒေါ်လာတန်600ဝင်ငွေရနေတာပါဒီကားနောက်မှာဆိုရင်တော့ Sony ရုပ်ရှင်ထုတ်လို့ရတာထုတ်တဲ့ Animation Cartoon ရုပ်ရှင် Hotel Transylvania Summer Vacation ရုပ်ရှင်ကကဒေါ်လာ 23.3 တန်းနဲ့တတိယနေရာမှာရှိပါတယ
် Where are we going? A cruise? Oh, no.
Come on, there's so much to do. You could go scuba diving.
And the people I love the most, they pay the price.
Thanks to you, we had to run. We're still running.
This thing that Marvel got, Pura Bia Tolo De, Ant-Man and the Wasp.ရုပ်ရှင်ဇာတ်ကားကတော့နံပါတ်၄နေရာမှာဝင်ငွေဒေါ်လာ16တန်းရပါတယ်။နောက်ထပ်ကာတွန်းကားဖြစ်တဲ့ Incredible 2ရုပ်ရှင်ကားကတော့ဝင်ငွေအကောင်းဆုံးဇာတ်ကား5ကားရဲ့နောက်ဆုံးနေရာမှာဒေါ်လာ17တန်းနဲ့နံပါတ်5နေရာကိုထိထားပါလို့ရှိရှင်။ဇူလိုင်လ16ရက်နေ့ကမမမီယာရုပ်ရှင်ဇလန်တစ်လန်ဒန်မှာအထူးပွဲပြတာတော့တာလင်ဂက်တွေကြားမှာမျိုးကြွားတဲ့ Abra အဖွဲ့ရဲ့တခြင်းတန်တွေနဲ့လာကြတဲ့သူတွေကတော့ Oscar ဆုရှင် Mary Streep နဲ့ Pop ဆိုတော့ Shah Rukh နဲ့တက်ရောက်ပါတယ်။တန်း600ကျော်တာမှဝင်ငွေရခဲ့တဲ့အရင်ပထမကားရဲ့အဆက်ဇလန်းအဆက်ဖြစ်ပါတယ်။ဒါမင်းဒီဇလန်းမှာအဓိကဇာတ်ရုပ် Donna ဖြစ်တဲ့တရုတ်ဆောင်တဲ့ Mary Streep Greek ကိုဘလို့ရောက်လာတယ်လဲဆိုတာကိုပြန်ပြောရှင်းပြထားပါတယ်။အခုဇာတ်ကားတဲ့တရုတ်ဆောင်တွေမှာတော့ Donna ငငယ်တုန်းကကာမလေးဖြစ်နေ Lily James ကတရုတ်ဆောင်ပြီးတော့ Donna ရဲ့အမေဖြစ်နေ Shah ကပါဝင်ထားပါတယ်။မမမီယာရုပ်ရှင်ရဲ့ဘူးရင်ပြတဲ့ကတော့ Eva အဖွဲ့ကတခြင်းတွေနဲ့ကပ်ပြီးတော့လွန်ခဲ့တဲ့20ကျော်တည်းကကြော်ကြားခဲ့တာဖြစ်ပါတယ်။အဲ့ဒီပြချက်ကိုကမ္ဘာအနှံ့နောက်မျိုးဆက်တွေကကပ်ပြဖျော်ဖြေနေတာဒီနေ့ထိတောင်ဖြစ်ပါလိမ့်ရှင်။နာမည်ကျော် American Pop ဆိုတော့ Taylor Swift ရောအရင်လဲနာမည်ကြီးလို့သူ့ရဲ့အောင်မြင်မှုကလည်းသူ့ကိုကြွယ်ဝမှုတွေတည်ဆောင်လာပေးတယ်လို့ပြောရပါမယ်။
တယ်လဆွေပြက်ကဘာလဲဖြော်ပြီးခီးစင်တွေအားလုံးကဘာမှာဝင်ငွေအကောင်းဆုံးဖြော်ပြီးခီးစင်တွေဖြစ်တယ်လို့ဖူးဆာကထုတ်ပြန်တဲ့ကိန်းကလေးနေမှာဖော်ပြထားတာပါ။အကြမ်းင်းပြောရမယ်ဆိုရင်သူ့ရဲ့ပွဲတွေကမြို့တစ်မြို့ကိုစုစုပေါင်းဒေါ်လာဝင်ငွေဒေါ်လာ103သန်းရရှိမယ်လို့ခန့်မှန်းရပါတယ်။အခုနှစ်အတွင်းမှာတော့သူကအမေရိကန်ပြည်အစုကနေဒါဗြိတိန်ဩစတြေးလျနဲ့အာရှမှာဆိုရင်တော့ဂျပန်နိုင်ငံတို့မှာရှိတဲ့အားကစားယုံကြည်15ယုံမှာလိုက်ပြီးတော့ဖျော်ဖြေပေးဦးမှာဖြစ်ပါလိမ့်ရှင်ဒီတက်ရောင်တင်းလာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတင်းလာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုံမြင့်တက်ကြမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်နေ VOA အပတ်စဉ်မဲဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါလိမ့်မယ်နော် Oh hey my oh yeah Oh hey my oh yeah Take it on the side and bright red gonna take break မအေးတနာကျော်ရဲ့တက်တရောင်တင်းလှပြီးမှတော့ခုတစ်ပတ်အသူယုံကြည်ရာစီစဉ်မှာမိထီလာမျိုးကမတ်မေရီဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်မမိုးဖြူစီစဉ်တင်ဆက်ပေးထားပါတယ
်ဒီကမှာဒီနေ့ကျမမျှဝေခြင်းရဲ့အကြောင်းကတော့ကျမရဲ့ယုံကြည်ချက်တစ်ခုဖြစ်တဲ့မိမိကိုယ်သာအားထားရဆိုတဲ့အဲခေါင်းစဉ်နဲ့ပေါ့နော်ကျမယုံကြည်တဲ့ဟာလေးမျှဝေခြင်းလို့ပါကျမတို့လူတွေကကိစ္စအမျိုးမျိုးအမှုအမျိုးမျိုးအကြောင်းအရာမျိုးမျိုးနဲ့ဆိုရင်ပူပန်မှုတွေရှိတယ်။နောက်တစ်ခါကျတော့ကိုယ့်ရဲ့ဘဝမတူညီတဲ့အခြေအနေရာကိုယ့်ပုံစံနဲ့ကိုယ်ယုံကန်နေရတဲ့ဟာတွေအများကြီးရှိတယ်။ဘဝအခြေအနေမျိုးစုံဖြတ်တန်းနေရတဲ့အခါမှာစိတ်ဆင်းရဲရတဲ့ခါတွေရှိတယ်၊စိတ်ချမ်းသာတဲ့ခါတွေရှိတယ်၊ပျော်တဲ့ခါတွေလည်းရှိတယ်၊စိတ်ညစ်ရတဲ့ခါတွေလည်းရှိတယ်။တဘောတော့မတိုက်ဆိုင်တဲ့ခါ၊ငြင်းခွန်ရတာတွေရှိတယ်။လုံထဲမှာလည်းရှိတယ်၊မိသားစုထဲမှာလည်းရှိတယ်။တခါတလေကိုနဲ့ဆက်ဆံရတဲ့အလုပ်သဘောရဆက်ဆံရတဲ့လူတွေကြားထဲမှာလည်းရှိရယ်မိသားစုထဲမှာလည်းရှိရယ်အဲ့လိုမျိုးခါကြလို့ရှိရင်ကိုယ့်ရဲ့ခံယူချက်တည်းကအများကြီးမိမိရဲ့စိတ်ချမ်းသာမှုကိုအထောက်အကူပြုတယ်လို့ကျွန်မကယုံကြည်ရပေါ့နော်ဘာဖြစ်လဲဆိုတော့ကိစ္စတစ်ခုကိုကိုကဘယ်လိုလက်ခံလိုက်တယ်လဲဘယ်လိုခံယူလိုက်တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးတော့ကျွန်မတို့ရဲ့စိတ်ကိုတည်ရမှုရှိပါတယ်အဲ့တော့ကျွန်မတို့ကဒီကိစ္စတစ်ခုကိုကောင်းသောစိတ်ထားနဲ့ဒါမှမဟုတ်လို့ရှိရင်ခံနိုင်ရှိရှိနဲ့လက်ခံလာထောင်မယ်ဒါမှမဟုတ်လို့ရှိရင်လည်းခံယူလိုက်မယ်ဆိုလို့ရှိရင်ကျမတို့အများကြီးပို့ပြီးတော့စိတ်ဆင်းရဲတာတက်တာမယ်ပေါ့နော်တခါတလေနောက်တစ်ခုကကြတော့ဘာရှိလဲဆိုလို့ရှိရင်တချို့ကိစ္စတွေမှာဒီကိစ္စကိုကိုမထိန်ချုပ်နိုင်ဘူးဆိုတဲ့ဟာကိုလက်ခံမှုလိုတယ်ပေါ့နော်ကိုယ့်ကိုယ်ကိုယ်တောင်မှစိတ်တိုင်းမကြရတာလीနော်သူများတွေကိုစိတ်တိုင်းကြဖို့သူများအမြင်နဲ့ကို့အမြင်နဲ့တူဖို့ဆိုတဲ့ကိစ္စကတော့အင်မတန်မှမလွယ်ဘူးတဲ့ကိစ္စပေါ့အဲ့တော့ကို့ရဲ့စိတ်ဆင်းရဲမှုကို့ရဲ့စိတ်ချမ်းသာမှုကို့ရဲ့ပျော်ရွှင်မှုကို့ရဲ့ဝမ်းနည်းမှုတွေအကုန်လုံးကကို့လက်ထက်မှာပဲရှိရလူကျမယုံကြည်ရအဲ့တော့ဟိုကိစ္စတိုင်းကိုစိတ်ညစ်စရာလို့တွေးမယ်ဆိုလို့ရှိရင်လည်းစိတ်ညစ်စရာပေါ့ကိစ္စတိုင်းကကို့ရဲ့လက်ထက်မှာထိန်ချုပ်နိုင်တဲ့ဟာမဟုတ်ဘူးဆိုတဲ့ဟာကိုလက်ခံထားမယ်ဆိုလို့ရှိရင်ကျမတို့အများကြီးတက်တာမှာပေါ့နော်နောက်တစ်ခုကကျတော့ကို့မှာကြုံလာတဲ့အခက်အခဲလမ်းကြောင်းဘယ်လိုပုံစံနဲ့ဘယ်လိုလမ်းကြောင်းနဲ့ကျမတို့ကင်တွယ်မလဲခံယူမလဲလက်ခံမလဲပြီးသွားတဲ့အခါကျလို့ရှိရင်ကျမတို့ဘယ်လိုဖြေရှင်းမလဲဆိုတဲ့ဥစ္စာတွေကတကယ်တမ်းကျတော့သူများအကြံပေးတာလည်းလုံနိုင်တယ်ဟိုဟာလေးဟိုလိုလုပ်လိုက်ပါလားကောင်းသောစိတ်နဲ့အကြံပေးတာနောက်တစ်ခုကကျတော့သူတို့ရဲ့တွေ့ကြုံဒီပေါ်မှာအခြေခံပြီးတော့အကြံပေးတာပေါ့နော်လူတယောက်နဲ့တယောက်ကဖြတ်တန်းလာတဲ့ဘဝလမ်းကြောင်းတွေမတူဘူးခံချက်တွေမတူတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဖြေရှင်းတဲ့ပုံစံတွေလည်းမတူဘူးပေါ့အဲ့တော့တကယ်တမ်းခံစားရတာကဘယ်သူခံစားရမလဲဆိုရင်ကိုယ်ပဲခံစားရမယ်အဲ့တော့ကိုယ်ခံစားရမှာဖြစ်တဲ့အတွက်ကြောင့်မို့လို့ကိုယ်ဖြေရှင်းမှသာအဲ့ဒီကိစ္စတစ်ခုကပြည့်လည်သွားနိုင်မယ်ဆိုတဲ့ဟာမျိုးပေါ့အဲ့လိုမျိုးခံယူချက်ကျွန်မမှာရှိတယ်ဆိုတော့ကိုယ့်ရဲ့ပျော်ရွှင်ခြင်းကိုယ့်ရဲ့ဝမ်းနည်းခြင်းนี่အကုန်လုံးကကိုယ့်လက်ထက်မှာပဲရှိတယ်ကိုယ့်ရဲ့ခံယူချက်သဘောထားနဲ့ပဲပို့ပြီးတော့သက်ဆိုင်တယ်လို့ကျွန်မယုံကြည်ရပါတော့အဲ့တော့ကိုယ့်ရဲ့သိတဲ့ခိုင်မာမှုဘယ်လောက်ရှိသလဲဖြစ်လာတဲ့ကိစ္စရက်ဒီပုံမှာလောကဓာတ်ပုံမှာကိုယ့်ဘယ်လိုခံယူဆိုင်မလဲဆိုတော့မှမူဒီပဲကျွန်မတို့ရဲ့ပျော်ရွှင်ခြင်းဝမ်းနည်းခြင်းนี่နောက်တစ်ခုဒီ
စိတ်ချမ်းသာတယ်ဘဝမှာစိတ်ချမ်းသာတယ်ဘဝမှာစိတ်ဆင်းရဲရတယ်ဆိုတဲ့ဟာတွေကကျမတို့ရဲ့ခံယူချက်တွေနဲ့ပြဿနာတွေကိုကင်တွေ့ဖြေရှင်းတဲ့ပုံစံဘဝပေါ်မှာခံယူချက်တွေပေါ်မှာမူတည်ပြီးတော့ဖြစ်လာတယ်လို့ကျမယုံကြည်ပါတယ်အဲ့အတွက်ကြောင့်မို့လို့ကျမရဲ့ပျော်ရွှင်ခြင်းကျမရဲ့ဝမ်းနည်းခြင်းကျမကိုယ်တိုင်မှာပဲတာဝန်ရှိတဲ့အတွက်ကြောင့်မို့လို့ကျမဒီမိမိကိုယ်သာအားထားရပါတော့အဲ့လိုလို့ကျမယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်ထားတာပါရှင်။တင်းလာညရဲ့အပတ်စဉ်ကဏ္ဍစီစဉ်တွေကတော့ဒီလောက်ပါပဲ။မနေ့ဖြန်အင်္ဂါညတိုက်ရိုက်လေးလိုင်းစီစဉ်မှာဘယ်လိုအကြောင်းအရာတွေကိုဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်။ဒီမတ်မိုင်းမှာအကြီးအမားဆုံးနိုင်ငံရေးပြောင်းလဲမှုဖြစ်ပေါ်စေခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီရေတော်ပုံကြီးပေါ်ပေါက်ခဲ့တာ။အခုဆိုရင်နှစ်30ရှိလာပါပြီ။ရှစ်လေးလုံးရေတော်ပုံအတွင်းနဲ့အဲ့ဒီရဲ့နောက်ဆက်တွဲကာလတွေမှာတိုင်းပြည်ရဲ့ဒီမိုကရေစီအရေးအတွက်အသက်ပေးလူသွားကြသူတွေရဲ့ညှို့မှန်းချက်တွေဘယ်လောက်အထိအကောင်အထည်ဖော်နိုင်ပါပြီလဲဒီပေါ်မှာသောရရှင်တွေရဲ့အမြင်သဘောထားတွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါတိုက်ရိုက်ပါဝင်ဆွေးနွေးလူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမှာပို့ထားပေးပါတိုက်ရိုက်မပါဝင်နိုင်သူတွေအနေနဲ့လည်းကိုဆွေးနွေးကြတာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ်VOA ဖုန်းနံပါတ်က1239238999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုတော့ကျန်နေသေးတဲ့အချိန်အတွင်းမှာမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကအကြေညာပေးပါအောင်ရှင်
။စင်မပွင့်နိုင်ငံကိုနေပေါင်းများစွာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘေအနေနဲ့ ZANU PF ပါတီဥက္ကဋ္ဌအဖြစ်38နှစ်အတွင်းမပါဝင်တဲ့ပထမဆုံးအကြိမ်သမ္မတရွေးကောက်ပွဲအတွက်ပြည်သူတွေမဲပေးနေကြပါတယ်။ဒီရွေးကောက်ပွဲကပျက်စီးရိုရင်းနေတဲ့တိုင်းပြည်စီးပွားရေးနဲ့ကြာစင်းနေတဲ့တိုင်းပြည်ရဲ့ကုန်သက်ခါကိုပြန်လည်အဖတ်ဆက်ပြန်နိုင်မယ်လို့အများစုကမျှော်လင့်နေကြပါတယ်။ကမ္ဘောဒီးယားအနိုင်ရပါတီနဲ့နှစ်ပေါင်းများစွာအုပ်ချုပ်လာခဲ့တဲ့ဟွန်ဆန်တို့အနိုင်ရလိုက်တဲ့မနေ့တနင်္ဂနွေနေ့ကရွေးကောက်ပွဲရလာကိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လက်မခံကြဘူးအတိုက်ခံတွေကတိုက်တွန်းလိုက်ပါတယ်အတိုက်ခံကမ္ဘောဒီးယားမျိုးသားကယ်ဆယ်ရေးပါတီရဲ့ဒုတိယဥက္ကဋ္ဌမူဆိုချွားက2018ခုနှစ်ဇူလိုင်လ29ရက်နေ့ဟာကမ္ဘောဒီးယားဒီမိုကရေစီတည်ဆုံသွားရတဲ့နေ့ဒီမိုကရေစီမှောင်မိုက်သွားရတဲ့နေ့ဖြစ်တယ်ဒီမိုကရေစီကိုအကျွမ်းမဲ့အာဏာရှင်စနစ်နဲ့အစားထိုးလိုက်ပြီလို့ဝေဖန်ပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုတွေကိုတရားမဝင်ရောက်လာသူတွေကိုဟန်တားရေးအတွက်မက္ကဆီကိုနယ်စပ်မှာတရားစောင့်မဲ့အစီအစဉ်အတွက်လွှတ်တော်ကဘတ်ဂျက်ချမှတ်ပေးရင်အစိုးရလုပ်ငန်းလက်ပတ်မှုတွေရပ်တန့်သွားအောင်လုပ်ပြမယ်လို့သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာချင်းချောက်ပြောဆိုလိုက်ပါတယ်။နိုင်ငံတကာကအထင်ကရပုဂ္ဂိုလ်တွေပါဝင်ပြီးရခိုင်ပြည်ပကကိုစုံစမ်းစစ်ဆေးမဲ့လွတ်လပ်သောစုံစမ်းစစ်ဆေးကော်မရှင်ကိုဖွဲ့စည်းလိုက်ကြောင်းနိုင်ငံတော်သမ္မတရုံးကဒီကနေ့ပဲကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီအဖွဲ့မှာဥက္ကဋ္ဌအဖြစ်ကုလသမဂ္ဂစီဒေါ်ကော်မတီဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖိလစ်ပိုင်ဒုတိယနိုင်ငံရေးဝန်ကြီးဟောင်းရိုဆာရီယိုမနာလိုကိုခန့်အပ်တာဝန်ပေးပါတယ်အဖွဲ့ဝင်တွေအဖြစ်နဲ့ကတော့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေခွန်ရုံးဥက္ကဋ္ဌဟောင်းဦးမြသိန်းလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂဒုတိယအတွင်းမှုချုပ်နဲ့အရေးပေါ်ကယ်ဆယ်ရေးညှိနှိုင်းရေးမှူးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းတာမာဂျီကန်ဆိုအိုရှိမာUNICEF အစ်စ်နှင့်အရာရှိဟောင်းနှင့်ကုလသမဂ္ဂဝန်ထမ်းကောလိပ်ကျောင်းကြီးဟောင်းဒေါက်တာပမောခအောင်ထွန်းသက်တို့ပါဝင်ပြီးစုစုပေါင်း၄ဦးနဲ့ဖွဲ့စည်းလိုက်တာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရင်တိုင်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့စုဘေးအယ်ဖူလီတီဖြစ်ပါတယ်။တင်းင်းလာညပိုင်း VOE အစီအစဉ်တွေကို9မီတာ25 32 50နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမများပြုခြင်းအောင်ပါ
This program has come to you from the Voice of America, Washington.